ယောဂီအောင်တော်ကောင်းများဒီနေ့1369ခုနှစ်ကဆောင်လာပြီကျော်6ရက်နေ့မှာကျင်းပပြုလုပ်အပ်တဲ့အောင်ပန်းမြို့မောဂဝိပဿနာရဲ့ဆယ်ရက်တရားစခန်းပေါ်မှာခဏိပထမဆုံးလေးရဖြစ်နေပဋိစ္စသမုပ္ပါဒ်တရားများလာကြရမှာဖြစ်ပါတယ်ပဋိစ္စသမုပ္ပါဒ်တရားတော်များမဟောကြကြမည်မနာကြကြမည်မှာတရားပိုင်းရှင်းဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးအားနမောတတ္တသုံးချက်ရွတ်ဆို၍ပူဇော်ကြောကြပါကုန်သို့နမောတတ္တဘုရားတော်အရဟတော်ရုပ်ဆုံးပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်ဘုရားတဲ့ပြသစ္စာတဲ့ကိုဒီကိုတော်သင်္ခါရစက်တာတရားကိုကြားနေတောမရစ္စာသင်ရပုဒ်တာဘုသောဝါဒကာလာတော်ပြချင်းရတဲ့ဆေဒီရှိတော်ကိုကလွယ်ပြတ်သီးစီရည်ရည်သံဃာမတို့ကြောင့်ဒီအဝိဇ္ဇာနဲ့သတ္တယေဥပါဒာသံဃာရဲ့အပေါ်အပေမှာမျိုးယုံမှာအမြဲတည်းဆက်ဆက်သံဃာတယောရယောကြောင့်ကံအပ္ပံဖြစ်ခြင်းနိရတယောယသာပိယသာသနာကံရှင်းချာပိယရှင်းပတိအကြောင်းကြောင့်ညွတ်တာသာတတဝါဖြစ်လာရမဟုတ်ဉာဏ်ဖြင့်ရှင်းရောသာရသဗျာတဲ့ခင်ကတော်မြတ်ကြီးဩရိပိနေရှင်ပြင်မှာဘုရားအဖြစ်တော်ရောက်တော်မူတဲ့အချိန်မှာဟောဒီပရိစ္ဆသမုပ္ပါဒ်တရားတော်ကြီးကိုဆင်ញံနှလုံးသွင်းရင်းနဲ့တပ်ပညုတ္တဉာဏ်တော်ကြီးရရှိတော်မူလာခဲ့တယ်ပရိစ္ဆသမုပ္ပါဒ်တရားတော်ဆိုတာပါတရားလည်းမေးရင်တော့ကြောင်းကျိုးဖြစ်စဉ်ကိုပြရတဲ့တရားပါတရားလည
်း
ကြောင်းကျိုးဖြစ်စဉ်ကိုပြရတဲ့တရားเนาะလောကကြီးမှာတတ္တလောကလို့ခေါ်တဲ့တတ္တဝါလို့ရှိတယ်ပေါက္ခသလောကလို့ခေါ်တဲ့ရည်မြေတော်တောင်ပဲလေသမုဒ္ဒရာလို့ရှိတယ်သင်္ခါရလောကလို့ခေါ်တဲ့ယုဒ္ဓမဏ္ဍဓမ္မသင်္ခါရတရားတွေရှိတယ်။အဲ့ဒီတရားအားလုံးဟာဗုဒ္ဓရဲ့အလိုတော်အရာပြောရင်ဘယ်လူကမှဖန်ဆင်းတာမဟုတ်ဘူး။ဘယ်လူကမှဖန်ဆင်းတာမဟုတ်ဘူး။ဘယ်လိုကြောင့်ဖြစ်နေတာလဲ။အကြောင်းနဲ့အကျိုးဆက်သွယ်ပြီးတော့ဖြစ်နေတာ။ဘလိုကြောင့်ဖြစ်နေတာလဲအကြောင်းနဲ့အကျိုးဆက်သွယ်ပြီးတော့ဖြစ်နေတာအကြောင်းတရားတွေကြောင့်အကျိုးတရားတွေဖြစ်နေတာပြုပြင်လို့လည်းမဟုတ်ဘူးဖန်တီးလို့လည်းမဟုတ်ဘူးအကြောင်းနဲ့ဆက်သွယ်ပြီးတော့အကျိုးတရားတွေဖြစ်နေတာ
အဲ့ဒီလိုအကြောင်းတရားနဲ့ဆက်သွယ်ပြီးအကျိုးတရားတွေဖြစ်နေတယ်။အကြောင်းကြောင့်အကျိုးတရားတွေဖြစ်နေတယ်လို့ပြတဲ့တရားသည်ပဋိစ္စသမုပ္ပါဒ်တရားနော်။ဒါလေးတည်တည်ချာချာမှတ်ထားပေါ့။ခုနပြောခဲ့တယ်။လောကဘယ်နှမျိုးရှိလဲ
။
၃မျိုးရှိ။တတ္တလောကဆိုတာအရှိတ္တဝါတွေနော်။လူရင်းတဲ့ဓမ္မတွေကိုကျင့်တဲ့တိရိစ္ဆာန်အခုဘုန်းကြီးတို့ယောဂီတွေအပါဝင်အာတို့ရဲ့ခန္ဓာကိုယ်တို့ရဲ့ဘဝဘာကြောင့်ဖြစ်နေမလဲဘာကြောင့်ဖြစ်ပါလိမ့်မလဲဘလူကပဲခံစင်းလို့စဖြစ်လာတာလားစဖြစ်လာတယ်စသဖြင့်မိဘနှစ်ပါးကြောင့်ဖြစ်လာတာလားဒီလိုအမျိုးမျိုးတွေးစရာရှိတယ်မိဘနှစ်ပါးကြောင့်ဖြစ်တယ်ဆိုတာလည်းမှားတော့မမှားပါဘူး။ဒါပေမဲ့ဒါနိဂတ်တော့အကြောင်းပဲ။မိဘနှစ်ပါးပေါင်းစပ်မှုမပါပဲနဲ့ဖြစ်နေတဲ့တတ္တဝါတို့လည်းအများကြီးပဲရှိတယ်။ဥပမာနတ်တွေဆိုရင်မိဘနှစ်ပါးပေါင်းစပ်မှုမပါဘူး။ဒါပေမဲ့တတ္တဝါရဲ့လို့ဖြစ်နေတာပဲ။ဒါတချို့ဘုံမတိရိစ္ဆာန်တွေဆိုရင်မိဘနှစ်ပါးပေါင်းစပ်မှုမရှိဘူး။ဒါပေမဲ့တတ္တဝါရဲ့လို့ဖြစ်နေတာပဲ။ဒီတော့မိဘနှစ်ပါးပေါင်းစပ်လို့တတ္တဝါဖြစ်တယ်ဆိုတဲ့စကားဒီလောကအုံဆုံးမှန်ကန်တဲ့စကားပေါ့ဘူး။မိဘနှစ်ပါးပေါင်းစပ်မှုမရှိဘဲနဲ့လည်းပဲတတ္တဝါတွေဖြစ်နေတာပဲ။ကတိဘဝမှာယုံနာခန္ဓာဘဝတစ်ခုလာရတယ်။ဒီဘဝရဖို့အတွက်အရင်ဘဝကရောက်လာရတယ်။အဲဒီအရင်ဘဝအရင်ဘဝအရင်ဘဝ။ဟောဘဝရဲ့အစကိုဘယ်လိုကြောင့်ဖြစ်လာတာလဲ။ဆိုတော့တချို့တချို့ဘာသာတွေကတော့ပြောတယ်။အဲဒီတတ္တဝါတွေပရမသောစဖြစ်လာတာကဘုရားကဖန်ဆင်းလို့ဖြစ်လာတာ။ဒီလိုပြောတာအကြောင်းကြောင့်ပါပေါ့နော်။ဘလို့ဖန်ဆင်းလို့ဖြစ်တာလဲဘုရားဖန်ဆင်းလို့ဖြစ်တာဘုရားဖန်ဆင်းလို့ဖြစ်တာဆိုတော့တတ္တဝါတွေလည်းမကဘူးရင်းမြတော်တောင်ပင်လည်းသမုဒ္ဒရာကဘာကြီးကအစဘုရားဖန်ဆင်းလို့ဖြစ်တယ်ဒီလိုပြောကြအဲ့ဒါနဲ့ပတ်သက်လို့ခွန်ကြီးတို့တချို့တယောက်ဘာသာတွေကြတော့လေဂျမာကြီးကဖန်ဆင်းလို့ဖြစ်တယ်လို့ဒီလိုလည်းပြောကြတယ်เนาะဂျမာကြီးကဖန်ဆင်းလို့ဖြစ်တယ်အဲ့တော့ဂျမာကဖန်ဆင်းလို့ဖြစ်တယ်လို့ပြောတာကြတော့ဟိန္ဒီဘာသာပေါ့ဖယားကဖန်ဆင်းလို့ဖြစ်တယ်လို့ပြောတဲ့ဘာသာကြတော့ခရိယာဘာသာနဲ့အစ္စလမ်ဘာသာဘုရားဘာသာရဲ့လူရတာဂျမာကြီးကဖန်ဆင်းတာလည်းမရှိဘူးဘုရားကဖန်ဆင်းတာလည်းမရှိဘူးအကြောင်းတရားကြောင့်အကျိုးတရားဖြစ်တာအကြောင်းနဲ့အကျိုးဘယ်သူကယဉ်ဖြစ်အကြောင်းကယဉ်ဖြစ်နော်ဘယ်သူကယဉ်ဖြစ်လဲအကြောင်းကယဉ်ဖြစ်တယ်အကြောင်းဖြစ်ပြီးလို့အကြောင်းဖြစ်လို့အကျိုးတွေဖြစ်တာဒါဘုရားဝါဒပဲအဲ့ဒီလိုဘုရားကဆင်ခြင်တာဘယ်တော့ကဆင်ခြင်တာလဲဘုရားဖြစ်တဲ့နေ့ကဆင်ခြင်တာပင်ရမဆင်ကျင်တာလေဟိုဘောဓိပင်နဲ့ရွှေပလင်အခုကခေါ်တော့ဘောဓကရာလို့ခေါ်တာပေါ့အခုအချိန်ခါမှာမဟာဘောဓိစေတီတော်ကြီးထင်ထင်ရှားရှားတည်ထားတယ်အတော်ကမင်းကြီးလက်ထက်ကတည်ထားတယ်ဖျားဖြစ်တဲ့နေရာမှာအထိမ့်မှတ်တည်ထားတဲ့စေတီတော်ကြီးအဲ့ဒီနေရာမှာဖျားဖြစ်တုန်းကဘုရားကဆင်ခြင်ခဲ့တာအဲ့ဒီတော့ဘုရားဆင်ခြင်ခဲ့တဲ့အချိန်ကဘုရားသည်သူ့တန်တမာရှိတဲ့ခန္ဓာကိုလည်းဘဝကိုလည်းကြည့်ပြီးတော့ဆင်ခြင်ခဲ့သူ့တန်တာသူ့ဘဝတစ်ခုတည်းကိုကြည့်ပြီးတော့ဆင်ခြင်ရင်ဒီလောက်နဲ့ဟုတ်အကြောင်းကြောင့်အကျိုးဖြစ်ပါတယ်ဆိုတဲ့အယူအဆတစ်ခုကိုအတည်ပြုလို့မရသေးဘူး ဲ့ဒီတော့ဘုရားကဒီတစ်ခုတည်းနဲ့အတိမပြုဘူးဆက်ပြီးတော့ဆင်ခြင်ကြည့်တယ်အဲ့ဒီအချိန်မှာသူ့ရဲ့ဉာဏ်ထဲမှာပေါ်လာတဲ့တတ္တဝါတွေအားလုံးလူတွေနဲ့ဒီမြမာတွေအားလုံးရဲ့တဏ္ဍာမှာရှိတဲ့ခန္ဓာတွေကိုအားလုံးဆင်ခြင်ကြည့်တယ်အဲ့ဒီတော့သူတို့ရဲ့ခန္ဓာတွေကိုဘယ်လိုနည်းနဲ့ဆင်ခြင်ကြည့်တယ်လဲတဘာယတဏ္ဍာမှာရှိတဲ့ခန္ဓာတွေကိုမြတ်စွာဘုရားကမြင်နိုင်တဲ့စွမ်းရည်ရှိသလားမိစရာရှိတာပေါ့နော်အဲ့ဒီတော့ခေါင်းကြီးတို့ပြိဿတ်တွေဒီနေရာမှာဘုရားရဲ့ဖြစ်တော်စဉ်လေးနည်းနည်းလေးပြောပြပေးသွားမယ်ဘုရားသည်အဲ့ဒီဘုရားဖြစ်မဲ့နေ့ဟာကဆောင်လာပြီနေ့အဲ့ဒီကဆောင်လာပြီနေ့မှာညပဲအဖိနဲ့ညမှာအိမ်မကြီးမြင်မဲ့တူတူခြားခြားအိမ်မက်တွေမြင်မဲ့တော့ဘယ်နဲ့မုန်းလဲလာတဲ့အဲ့ဒီအချိန်မှာတော်ရမတရားထုံးနေတဲ့အချိန်သူနာမှာဘယ်ပညာရှင်မှမရှိဘူးသူလိုပဲတရားထုံးနေတဲ့တတော်စင်တွေပဲရှိတယ်ဒါပေမဲ့ဘုရားအလောင်းဟာအိမ်မက်တွေမြင်မဲ့လာတဲ့အခါကျတော့ဘလူကိုမှမမေးမမြန်းပဲနဲ့သဘာသာတို့ပဲဒီမက်ကိုကောင်းတဲ့ပေါ်လိုက်တယ်။ငါဒီနေ့ဖျားဖြစ်မယ်။အကောင်းတဲ့ပေါ်လိုက်တယ်။ထူးထူးခြားခြားမက်တဲ့အိမ်မက်ကိုအာယုံပြုတ်ပြီးတော့ဒီအိမ်မက်ဟာအမတ်တည်းထူးခြားဒီလိုထူးခြားတဲ့အိမ်မက်ကိုမြင်မဲ့တဲ့အတွက်ငါဒီနေ့ဖျားဖြစ်မှတရားတယ်ဆိုပြီးတော့အဲ့ဒီနေ့မှာဆုံးကကြွဒေဒေသရာမြစ်တစ်ဖက်ကမိနာဆိုတဲ့ရွာကြီးတည်ပါအဲ့ဒီရွာကိုဆုံးကကြွအဲ့ဒီရွာကိုဆုံးကကြွတဲ့အခါကျတော့ရွာမရောက်ခင်မှာညောင်မင်းကြီးတည်းရှိတယ်အဲ့ဒီညောင်မင်းကြီးနားရောက်တော့ဟောဆုံးကကြွရပါလေလိုပါသေးတယ်လေအချိန်နည်းနဲ့လိုသေးတယ်ဒီညောင်မင်းကြီးအောက်မှာခစ်တာပရိသတ်ဥမ္မာပဲဆိုပြီးတော့ခစ်တာပရိသတ်ဥမ္မာအဲ့ဒီအချိန်မှာအဲ့ဒီရွာတဲ့ကသိနာဆိုတဲ့ရွာကြီးတဲ့ကအသေးလေးဖြစ်တယ်ရွာသူကြီးလေးဖြစ်တယ်အဲ့ဒီရွာသူကြီးရဲ့သမီးတယောက်ရှိတယ်နာမည်ကသုဇာတာလို့ခေါ်တယ်အဲ့ဒီသုဇာတာကလည်းပဲဟုတ်ဒီနေ့တော့သူရဲ့သားကလေးမွေးလာတာဟောဒီညောင်ဆောင်လက်ကညောင်ဆောင်လက်စီမှာအတိတ်ခြံသားကလေးမွေးလာတာပဲသားစုပန်းတာစုပြည့်တယ်ဒီနေ့တော့ဟောဒီညောင်မင်းဆောင်နတ်မင်းကြီးကိုသွားပြီးတော့ပူဇော်မယ်နေ့တိုင်းလည်းပူဇော်နေကြမယ်ဒီနေ့ဒီရက်ရောက်ရင်ပူဇော်နေကြအဲ့တော့ဒီနေ့လည်းပဲသွားပြီးတော့ပူဇော်မယ်ဆိုပြီးတော့ကနာလူစွာနေစီစဉ်တယ်ကနာဆိုတာကအတုံးခဲပေါ့နှုတ်ကိုကြိုလိုက်တာနှုတ်နဲ့ထမင်းနဲ့ကြိုလိုက်တာဒါပေမဲ့အဲ့ဒီအချိန်တုန်းကတော့ထမင်းပါဖို့မရပါဘူးနှုတ်ကိုပဲပြစ်ခဲနေအောင်ကြိုပြီးတော့ဘုန်းကြီးတို့တကယ်ခေါ်အပြင်ပြောမယ်ဆိုရင်တော့ကြောက်ကြောလို့ပါမျိုးပေါ့အတုံးလေးတွေလောက်ပြီးတော့ရှုခွင့်နဲ့ထက်နတ်မင်းကြီးကိုသွားပြီးတော့ပူဇော်နမင်းကြီးကဘာမှရှိတယ်ညောင်မင်းမှရှိတယ်မြင်ရလို့လားမြင်ရလို့တော့မဟုတ်ဘူးသူစိတ်ထဲမှာအချိန်နဲ့ပေါ့ခဏိကြတော့သွားပြီးတော့ညောင်မင်းကြီးကိုသွားပြီးတော့ပူဇော်တဲ့အခါမှာရသဗျာကသူမရောက်ခင်ကြိုပြီးတော့ညောင်မင်းအောက်မှာထိုင်တယ်ဒီတော့သစ္စာတရားသမီးကစဉ်းစားတယ်ဟာအရင်နေ့တွေတော့ငါလာတာဒီနမင်းကြီးကတခါမှမတွေ့ဘူးသစိတ်ထဲမှာနတ်မင်းကြီးလို့ထင်နေတာပေါ့အခုနတ်မင်းကြီးတွေ့တယ်နတ်မင်းကြီးကသူ့ကိုယ်နဲ့ကိုထင်ပြပြီးတော့ငါလှူတဲ့ဆွမ်းကိုလှူခံမလို့ပဲကောင်းလိုက်တာဝမ်းသာလိုက်တာအာရပါရရှုခွက်ကြီးကိုယူပြီးတော့နတ်မင်းကြီးကိုသွားကန်တကယ်ကတော့နတ်မင်းကြီးမဟုတ်ဘူးဖယားလောင်းပေါ့နော်ဖယားလောင်း
အဲ့ဒီဘုရားလောင်းကိုသွားကြတော့မြတ်စွာဘုရားလောင်းကလည်းပဲအဲ့ဒီရှေဘက်ကိုယူပြီးတော့ဖုံးပေးသုံးဆောင်တယ်ခဏလို့သွားလို့ဘယ်နှလုံးဖုံးပေးတယ်လဲဆိုတော့49လုံးဘယ်နှလုံးလဲ49လုံးပေါ့နော်43က49လုံးယူပြီးတော့အားရပါရဖုံးပေးလိုက်အဲ့ဒီလောက်ဖုံးပေးတော့ဟိုကရှေခွက်နဲ့တကွာလှူတာဆိုတော့အဲ့ဒီရှေခွက်ကိုတပည့်အမှန်နဲ့လှူတဲ့ရှေခွက်နေရင်စရာမြေထက်မှာသွားဆေးတယ်။ဒီဒီပါလေဆေးကြောက်တော့တင်ပြီးတော့အဲခဏငါဖျားဖြစ်ပါပဲ။ဖျားဖြစ်အောင်ငါကျင့်တော့မယ်။ဆောက်ခါသွားစီတာကိစ္စမရှိတော့ဘူး။ဒါကြောင့်ဒီနေ့ဟောဒီရှုခွက်ကိုလည်းငါယူထားစရာမလိုတော့ဘူး။ဟောဒီမြေထက်မှာငါမျောပလိုက်မယ်။အတိတ်ချံပြီးတော့မျောကြည့်မယ်။အတိတ်ချံလိုက်ဘလို့လိုက်တာလဲဆိုတော့ငါဒီကနေ့တေကံမှုကြဘုရားဖြစ်မယ်ဆိုရင်ဟောဒီရှုဘက်ဒီရေစုံကိုမမျောဘဲနဲ့ရေစံကိုဆက်တက်ပါစေတည်းဟုတ်လားဘလို့လိုက်တာလဲရေစုံကိုမမျောဘဲနဲ့ရေစံကိုဆက်တက်ပါစေတည်းဒါဖြစ်တော့ဖြစ်ခဲ့တော့တကယ်ကတော့ရေစရာပဲပဲစီမယ်အောက်ပဲအဆုံးစီးတာပေါ့အဲ့ဒီဆောင်စီးတဲ့ဘက်ကိုရှုဘက်ကိုမျောလိုက်ရင်ရှုဘက်ကလည်းအောက်ဘက်ပဲစီးသွားမှာပဲကျောသွားမှာပဲဒါပေမဲ့ဘုရားကဘုရားလောင်းကသူသိကျင်တယ်လေခဏငါဘုရားဖြစ်မလားမဖြစ်ဘူးလားသူသိသိကျင်တယ်အဲ့ဒါကြောင့်မလို့ဟောဒီရှုဘက်ကြီးကိုရေထဲမှာမျောလိုက်တယ်တကယ်လို့သာငါဘုရားဖြစ်မယ်ဆိုရင်ထုံးစံအတိုင်းအောက်ဘက်ကိုမမျောဘဲနဲ့အထက်ကိုဆန်တက်ပြီးတော့ရေစံကိုဆန်ပြီးမျောပါစီအတိတ်ချပြီးတော့မျောလိုက်တာမျောလိုက်တဲ့အချိန်ပဲရှုခက်ကလည်းပဲရေစုံကိုမမျောဘဲနဲ့ပဲကိုမျောရေစံကိုဆန်တက်သွားတာအိမက်တထူးဆန်းတော့ပေါ့နော်အဲ့ဒီတော့မှဖျားလောင်းကအားသိကြပြီးညားကလည်းအိမက်မဲ့တယ်အိမဲအရာဆောင်ရလည်းငါဒီနေ့ဖျားဖြစ်ပါအခုရှုခက်ကိုပြောလိုက်တော့လည်းပဲရှုခက်ကအောက်ကိုမမျောဘဲနဲ့အထက်ကိုဆန်မျောတယ်ငါဒီနေ့ကျင့်တယ်မဟုတ်ချာဖျားဖြစ်မယ်တဏိတံချောင်းလို့ချာအဲ့ဒီတော့တဏိတံချာပြီဆိုအဲ့ဒီသင်္ဍာန်လေးကောင်းရွာရဲ့အချက်ပိုင်းသားမှာရောင်ဝင်ကြီးတွေပေါက်နေတယ်ကိုင်းမြင့်ကြီးရှိတယ်အဲ့တော့ငါဒီနေ့ဗဏ္ဍာမှာသွားပြီးတော့တရားထောက်ရင်ကောင်းမလဲအရင်တော့ကရာထုတ်နေကြတာဥရုဝေလတော်တတ်ပေါ့ဥရုဝေလဆိုတာကဘုန်းကြီးတို့နေရစရာမြေကမ်းပါမှာတဲတော်ကြီးရှိတယ်အဲ့ဒီတဲတော်ပြည်ကြီးတဲ့ကနေပြီးတော့တဲကလေးတွေသူတို့ယသိတွေကနေပြီးတော့ရှေ့တော့ကယသိတွေဒိဋ္ဌံထားကြတယ်တရားနဲ့တရားခရီးကုန်ပြူထားကြတယ်ဒီကိုစိတ်ထဲမှာမကောင်းတဲ့အတွေးကလေးတွေတစ်ခုခုပေါ်လို့ရှိဘလူကားမှလာအပြစ်ပေးမှာမဟုတ်ဘူးကိုပြစ်ကိုသိဒီပြစ်ကိုလည်းပဲကိုယ်အနေကိုတတိယအောင်ကြိုးစားအဲ့တော့တတိယအောင်ဘယ်လိုကြိုးစားရမလဲမကောင်းတဲ့အတွေးကလေးတစ်ခုတွေးမိရင်ညီထက်ကနေပြီးတော့တဲကလေးတစ်စုပ်ယူလာခဲ့ဟောကုန်နေတဲ့နေရာမှာပုံထားနောက်တစ်ခါမကောင်းတဲ့အတွေးကလေးတွေးမိရင်ညီထက်ကနေတဲကလေးတစ်စုပ်ယူလာခဲ့ကုန်နေတဲ့နေရာမှာပုံထားဒီပုံလေးတွေကြည့်ကြည့်ပြီးတော့ဟာငါအတွေးလေးတွေတော့ငါအတွေးလေးတွေကတော့မကောင်းတဲ့အတွေးတွေတွေးနေတာပဲငါတို့တွေဒီတော့မှမာယူနေတာပဲကိုယ့်ကိုယ်ကိုသတိရပြီးတော့ပြုပြင်ဖို့သူတို့ရဲ့ဆရာကြီးကဒီလိုပဲစီစဉ်ထားတာအဲဒီတော့ယသိတွေကတဲကလေးတွေယူလိုက်ပုံလိုက်တဲကလေးတွေယူလိုက်ပုံလိုက်ပုံမှန်များလာတဲ့အခါကျတော့သဲဘော်ကြီးဖြစ်လာတာအဲဒီတော့သဲဘော်ကြီးကိုဆွဲပြုပြီးတော့ဥရုဝေလာနော်ဘယ်လိုနာမည်ပြလဲဥရုဝေလာသဲဘော်ကြီးသဲဘော်ကြီးအဲ့ဒီတဲဘုံကြီးရှိတဲ့တော်တန်ကလေးပေါ့ဟုတ်လားတဲဘုံကြီးရှိတဲ့တော်တန်ကလေးတဲဘုံကြီးရှိတဲ့တော်တန်ကလေးမို့လို့သူ့ကိုပါဠိတော်ဘယ်လိုနာမည်ပေးလိုက်လဲဘုရုဝေလတော်တန်ဒီလိုနာမည်ပေးလိုက်တာနော်ဟောတဲဘုံကြီးရှိတဲ့တော်တန်ကလေးဘုရုဝေလတော်တန်အဲ့ဒီဘုရုဝေလတော်တန်မှာသူ6နှစ်လုံးတရားကျင့်လာခဲ့တာခဏတော့အဲ့ဒီတော်တန်ဘာကမကျင့်တော့ဘူးဆုံးလာတဲ့လက်စနဲ့ဘုရုဝေလာတော်ကငါမပြန်တော့ဘူး နေရတာဒီကားရဲ့ချက်ပိုင်းသာညောင်မင်းကြီးတွေပေါက်နေတဲ့နေရာငါသွားမယ်အဲ့ဒီနေရာမှာတက်သွားတရားအထုတ်မယ်ဆိုပြီးတော့အဲ့ဒီညောင်မင်းကြီးတွေထဲမှာအော်အော်ဆိုင်းဆိုင်းနဲ့အိမ်မက်တဲ့အရေးကောင်းတဲ့ညောင်မင်းကြီးတွေပဲရှိတယ်အဲ့ဒီညောင်မင်းကြီးကိုရွေးပြီးတော့အဲ့ဒီညောင်မင်းကြီးအောက်မှာသွားပြီးတော့တရားအထုတ်တယ်တရားထုတ်တဲ့အခါကျတော့ပရမနေစရာထိုင်စရာဖြစ်နေကြကြထိုင်ပါဆိုတော့ထိုင်စရာကညောင်မင်းမှာညောင်မင်းကြီးတွေခုလို့ခုလို့နဲ့အဆင်မပြေဘူးအဲဒီလိုနေရင်ကလည်းပြီးတော့ဟိုမျောဒီမျောမျောကြည့်ရတော့ညက်နေစားကြောက်လာတဲ့အခါမှာမြထန်းသမားတယောက်ရောက်လာတယ်အဲဒီမြထန်းသမားပုံသားလေးရောက်လာတော့မင်းမြက်ဒီကွာငါဒီနေရာမှာထိုင်ဖို့ငါ့ကိုလူစားပါအာရှင်အရှင်လိုချင်တဲ့ဆိုရင်မြက်ဒီလူမှာပေါ့ဆုံးပြီးတော့သူမြထုံးတဲ့ကလည်းဆွတ်ဆွတ်ပြီးတော့ထုတ်ပြရဘယ်နဲ့ဆုံးလဲဆိုတော့ရှစ်ဆုံးနော်ဘယ်နဲ့ဆုံးလဲရှစ်ဆုံးရှစ်ဆုံးဆိုတာကဘုန်းကြီးတို့ရှစ်ခါဟုတ်လားမြထုံးကြီးတဲ့ကလည်းတဆုံယူလိုက်ချပေးလိုက်တဆုံယူလိုက်ချပေးလိုက်အဲ့ဒီတော့ချပေးလိုက်တော့ရှစ်ခါတော့ချပေးလိုက်တော့ထိုင်စရာလေးအခုဘုန်းကြီးတို့ယောဂီတွေထိုင်နေတဲ့အခင်းလေးလို့ပေါ့အခင်းလေးဖြစ်ကြက်ကြတော်ပါပြီကွာဆိုပြီးတော့ဘုရားလောင်းကအဲ့ဒီမှာလေပြောပြီးတော့အဲ့ဒီအခင်းလေးပေါ်မှာမြက်မြက်အခင်းလေးပေါ်မှာထိုင်ပြီးတော့တရားထုတ်အဲ့ဒီလိုတရားထုတ်ရင်လည်းမြေမဝင်ခင်မှာပဲဒေဝပုဒ္ဒလို့ခေါ်တယ်မန္တသမန္တသကလာပြီးတော့နှောက်ရက်ဘာဖြစ်လို့နှောက်ရက်တယ်လဲဆိုတော့မန္တသဆိုတာဒုသိတ္တနတ်ပြည်မှာဘယင်ပဲသူကသာမဏ္ဍမဟုတ်ဘူးမိစ္ဆာဏ္ဍအဲဒီမိစ္ဆာဏ္ဍဆိုတော့သူကလောကကြီးမှာရှိတဲ့ပုဂ္ဂိုလ်တွေကိုအာယုဏ်၅ပါးကာမဂုဏ်တရားတွေနဲ့လှည့်ပြားပြီးတော့လောကကြီးထဲမှာပျော်ဖို့ပါဖို့အတွက်သူကအကျိုးဆောင်တဲ့ပုဂ္ဂိုလ်တရားအဲဒီတော့မြတ်စွာဘုရားပွင့်လာလို့ရှိရင်မြတ်စွာဘုရားကလောကကြီးထဲမှာရှိနေတဲ့ပုဂ္ဂိုလ်တွေကိုအာယုဏ်၅ပါးစီကိုအာယုဏ်မပြုတော့ဘဲနဲ့ကိလေသာတွေတက်နိဗ္ဗာန်ရောက်သူဟောမယ်ဒီတော့မန္တရဲ့လုပ်ငန်းစဉ်နဲ့မြတ်စွာဘုရားလုပ်ငန်းစဉ်တွေ့ရတာမြတ်စွာဘုရားကကိလေသာတွေကောအောင်လုပ်ပြီးတော့နိဗ္ဗာန်ပို့ပေးမယ်မန္တကကိလေသာတွေတုံ့ပေါင်းအောင်လုပ်ပြီးတော့လောကကြီးထဲမှာတန်ត្រာလဲစင်းမယ်လုပ်ငန်းကြီးပဲနဲ့လေစัจကြပဲဖြစ်နေတာပါဟုတ်လားစัจကြပဲဖြစ်နေတာပါအဲ့တော့မာနကသူကအာယုဏ်၅ပါးကာမဂုဏ်တရားတွေနဲ့မိမိကိုလှည့်ပြမယ်။လောဘဒေါသမောဟကိလေသာတရားတွေတွေ့ပွားအောင်လုပ်မယ်။ကိလေသာတရားတွေတွေ့ပွားပြီးတော့လောကကြီးထဲမှာပဲပျော်လိုက်ပါလိုက်။အဲလူပြည်ရောက်လဲ၊နတ်ပြည်ရောက်လဲ၊ဗြဟ္မာပြည်ရောက်လဲခွေးချင်းနဲ့ဒိဋ္ဌိဆန်ဖြစ်လိုက်။ဒီလိုဖြစ်တာသူကမြင်နေတာကို။မြတ်စွာဘုရားကအဲ့ဒီလိုပုံပုံမျိုးမဟုတ်ဘူး။ဘုရားဖြစ်လာပြီဆိုရင်ဘာလုပ်မလဲ။ကိလေသာတရားတွေသတ်သိအောင်တရားဟောမယ်။ကိလေသာတရားတွေသိအောင်တရားဟောမယ်။တတဝရိယသာတမာရည်တဲ့ကိလေသာတွေသိအောင်သူစူးစမ်းပေးမယ်။ကိလေသာတွေမရှိတော့ဘူးဆိုရင်လောကမှာရှိတဲ့တတဝရိဖယ်သွားမလဲ။နိဗ္ဗာန်သွား။ဟုတ်လား။နိဗ္ဗာန်သွား။နိဗ္ဗာန်သွားဖို့ရဆိုတာကကိလေသာမတတ်ဘဲနဲ့နိဗ္ဗာန်သွားလို့ရပါမလား။မရဘူး။နိဗ္ဗာန်သွားခြင်းနဲ့ဆိုရင်ကိလေသာတိုက်ရ။ကိလေသာတတ်မှနိဗ္ဗာန်သွားလို့ရမှာ။မန္တကအရိလို့မဟုတ်ဘူး။နိဗ္ဗာန်မသွားခိုင်းဘူး။လောကကြီးထဲမှာပဲကျင်လည်ဖို့ကြိုးစားမယ်။လောကကြီးထဲမှာကျင်လည်ဖို့ဆိုရင်ကိလေသာရှိရမယ်။အဲ့တော့မန္တရဲ့စီမံကိန်းကကိလေသာတိုးပွားဖို့။ဖရာရဲ့စီမံကိန်းကကိလေသာတတ်ဖို့။ဟောလုပ်ငန်းကြီးတွေ့ရလား။မတွေ့ဘူး။လုပ်ငန်းကြီးမတွေ့ရင်ရန်တယ်။ဟုတ်တယ်။လုပ်ငန်းကြီးမတွေ့ရင်ပါလေ။အဲ့ဒီတော့ဘုန်းကြီးတို့လောကမှာကိလေသာတရားတွေနဲ့ပျော်ပါးနေတဲ့လူတွေဟာဘယ်လိုတပည့်တွေဖြစ်မလဲ။မာနမာနတပည့်တွေပေါ့။ကိလေသာတရားတွေသတ်နေတဲ့ပုဂ္ဂိုလ်တွေကဘယ်လိုတပည့်ဖြစ်မလဲ။ဘုရားတပည့်ပေါ့။ဟောဒီနေရာမှာသူကไก่ควဲသွားပြီလေ။ဟုတ်လား။ไก่ควဲသွားပြီ။တကယ်လို့သာလောကမှာရှိကြတဲ့ပုဂ္ဂိုလ်တွေကိလေသာတရားတွေသတ်ပြီးတော့နိဗ္ဗာန်ရောက်ကြောင်းလည်းအထောက်နေမယ်ဆိုဒီပုဂ္ဂိုလ်တွေဟာမာနရဲ့အမြင်မှာဘလို့မြင်မလဲဟ အာဒါဒီဒီပုဂ္ဂိုလ်တွေကငါ့ကိုပုံကန်သွားပြီငါတော့ပဲမဟုတ်တော့ဘူးဟုတ်တယ်မလားငါလည်းအောက်ကနေသူတို့ထွက်သွားပြီငါ့ကိုပုံကန်သွားပြီငါလည်းအောက်ငါတော့ပဲမဟုတ်တော့ဘူးဆိုကြတဲ့သူကမကျင့်တတ်ဘူးနော်အဲဒီတော့တတ္တဝါတွေကိလေသာတရားတွေတတ်ပြီးတော့နိဗ္ဗာန်သွားပို့ဆောင်ပေးမယ်ခေါင်းဆောင်ကြီးဖြစ်တယ်ရသော်ဘုရားကိုဖျားဖြစ်လာမှာသူသိစိုးရင်ပဲဟိုဘက်ကရန်လူဘက်ကခေါင်းဆောင်ကြီးတယောက်ပေါ်ပေါ်လာမှာသူသိစိုးရင်လေဟာလားတကယ်စိုးရင်လေသူကလည်းသူနေမယ်ဆိုရင်တော့တတ္တဝါတွေဟာဖျားတာမပွင့်ဘူးဆိုဘလို့တွေပဲဖြစ်မနတ်ပဲဖြစ်ရမှာပေါ့နော်ဘုန်းကြီးတို့ရောင်းရည်တွေလည်းခဏိသာသနာနဲ့မတွေ့ရင်ဘလို့တွေပဲဖြစ်မနတ်ပဲအခုဘလို့တွေပဲဖြစ်အခုဖျားတွေပဲဖြစ်နေတာအဲ့တော့မာနရဲ့တပည့်လားဖရာရဲ့တပည့
်
ဖရာရဲ့တပည့်မာနနဲ့ဖရာနဲ့လမ်းစဉ်ချင်းတွေ့ရလ
ား
မတွေ့ဘူးနော်လမ်းစဉ်ချင်းမတွေ့ဘူးမာနကကိလေသာတရားတွေတိုးပေါ်အောင်လုပ်ပေးမယ်ဖရာကကိလေသာတရားတွေရော့အောင်လုပ်ပေးမယ်လမ်းစဉ်ချင်းကဖြုန်နေမဲ့ကြောင်းပြန်ဆက်ကျင်ပဲဒီလိုဖြစ်နေတာဘူးနော်အဲ့ဒီတော့ဖျားကမပွင့်သေးတော့အကုန်လုံးကမန္တရရဲ့တပည့်တွေဖြစ်နေတယ်တကယ်လို့ကဖျားပွင့်လာရင်သူတပည့်တွေဘယ်ဘက်ပါတော့ဖျားဘက်ပါတော့မှာပေါ့ဖျားဘက်ပါသွားမယ်လူတွေပါသွားမယ်နတ်တွေပါသွားမယ်ပြမာတွေပါသွားမယ်သူမခံနိုင်ဘူးလေသူတပည့်တွေကလည်းဖျားဘက်ဖြစ်သွားတော့မယ်ဆိုသူမခံနိုင်ဘူးဒီတော့ဖျားမဖြစ်အောင်အမျိုးမျိုးနှောက်ယှက်တော့မယ်ဟုတ်လားဖျားမဖြစ်အောင်မျိုးမျိုးနှောက်ယှက်တော့မယ်ဆိုပြီးတော့အမျိုးမျိုးသောကြောက်မဲ့ဖွယ်ရာဖြစ်တဲ့ဆင်းတို့ကြွဲတို့နှွားတို့နော်ကြားတို့စတဲ့ပြီဒီလိုဒိဋ္ဌိစိုးကြီးတွေအနတ်စိုးကြီးတွေနော်အဆင်းမျိုးစုံတွေစတဲ့ဖြစ်ပေါ်လာဒါတွေလမ်းနေနဲ့လာပြီးတော့တိုက်ခိုက်တိုက်ခိုက်တယ်ဆိုတာကတော့ဘုရားကအဲ့ဒီအချိန်မှာသကုဏညောင်မင်းအောင်မှာရရှိစုပ်ကိုဖြတ်ခင်းပြီးတော့တိတ်တိတ်ချာချာသူတရားထိုင်နေတာကိုတရားထိုင်နေတဲ့လုံကအောင်မြင်ပေါင်းပြောက်သွားလို့ရှိတယ်။ဒါလောကမှာရှိတဲ့တတ္တဝါတွေကဘုရားနောက်လိုက်ဖြစ်ကုန်မယ်။မအောင်မြင်အောင်မပေါင်းပြောက်သွားပြီးတော့နောက်ဆက်ပြေးမယ်။ဖြစ်နိုင်လို့ရှိရင်တရားကိုမထိုင်သေးရဘူး။ဟောဒီနေရာကထားဖို့ပြေးရမယ်။ဒီလိုကိုနော်။အဲဒီလိုသွားပြီးတော့နောက်ဆက်တယ်။ဒါပေမဲ့ဘုရားကမထားပါဘူး။မထားပါဘူး။အဋိဌာန်လိုက်။ဩငါအဋိချိန်ပါလောကကြီးထဲမှာဘယ်တော့ပဲလူတွေနဲ့ဒီမြမာတွေရှိတယ်ဆိုပေမဲ့ဟောဒီနေရာမှာငါတယောက်တည်းပဲရှိတယ်။ဘုန်းကြီးတို့ပြိဿစဉ်းစားကြည့်နော်။အဲဒီနေရာမှာလူသားဆိုလို့ဘယ်လိုရှိလဲ။လူတယောက်တည်းပဲရှိတယ်။နတ်တွေမြမာတွေတော့ရှိရှိမယ်ဒါပေမဲ့မန္တရောက်လာပြီဆိုတော့မန္တကိုကြာတော့သူတို့ကလည်းအဝေးကိုဖယ်ရှားနေရတာပေါ့။ဟုတ်တယ်မလား။အနာကလည်းမရဘူး။လူသားတွေကလည်းပဲရသဖျားလောက်တဘာတွေပဲရှိတယ်ဘယ်လိုမှမရှိဘူး။ဒီတော့အာဟုဇရာအဖို့သုံးပါရှိလား
မ
ရှိဘူးတော့အာဟုဇရာအဖို့မရှိဘူးဒါပြီးတော့အာဟုဇရာအဖို့မရှိတဲ့အခါကျတော့ကဲဘုန်းကြီးတို့ပြိတ္တပါတော့မယ်တစ်ဖက်ကလည်းမနက်ကလာနေပြီအမျိုးမျိုးသောကြောင့်မဲ့ဖွယ်ရာတတ္တဝါကြီးတွေဖန်ဆင်းလာတဲ့အဆင်းတွေဖန်ဆင်းလာတဲ့တော့အနတ်ဆိုးကြီးတွေနဲ့အမျိုးမျိုးဖန်ဆင်းပြီးတော့လာတိုက်ခိုက်နေပြီဒီအချိန်မှာအာဟုဇရာဘယ်လိုမှမရှိဘူးမရှိတော့ပါတော့မလဲအတိတ်ချက်ဟုတ်လားအတိတ်ချက်ငါပြီတဲ့သန္တရာတစ်လျှောက်လုံးပါဒါနစတဲ့ပါရမီတွေငါလုပ်ခဲ့တာအလှတန်းကြီးတွေကအမြဲပေးခဲ့တာဒါပေးခဲ့တိုင်းပေးခဲ့တိုင်းဟောဒီမြေကြီးကိုရေတုံးချပြီးတော့အမြဲတမ်းငါအမြဲတမ်းပေးဝင်ခဲ့ဦးတယ်အခုငါမှာအခြားအားကိုးစရာမရှိဘူးဒါပြုလုပ်ခဲ့တဲ့ကုသိုလ်ပဲငါအားကိုးရတော့မယ်အဲ့ဒီတော့ငါပြုလုပ်ခဲ့တဲ့ကုသိုလ်မှန်ကန်ပဲဆိုလို့ရှိရင်ဟောဒီမြေကြီးဒီငါဘက်ကတက်တည်တည်ပါစေအတိတ်ထားလိုက်တာဘိုင်းတို့ပြိတ္တောအာကိုးစရာဘာမှမရှိဘူးဆိုရင်ကိုပြုတဲ့ကုသိုလ်အာကိုးဟုတ်တယ်မလားဒါပဲတော့ဒါသင်္ကန်းစာယူစရာလေးတွေမဟုတ်လားဘိုင်းတို့ပြိတ္တတွေကတည်းကကိုယ်မှာအာကိုးစရာလေးတွေမဲတဲ့အခါရှိတတ်တာရှိတတ်ပါတယ်နော်လူမွေးအပ်တယ်လည်းပဲအန္တရာယ်လေးတွေကြားရောက်တာရှိတတ်တာပဲဟုတ်လားဇီဝရေးအပ်တယ်လည်းအန္တရာယ်ကြားရောက်တာဒုက္ခရောက်တာရှိတတ်တာပဲဟုတ်လား
အဲ့ဒီလိုမျိုးမျိုးသောတောင်းရှက်တို့ခံရလို့ပဲဖြစ်စေကိုယ့်ရဲ့ကံကြမ္မာကြောင့်ပဲဖြစ်စေအဲကို့မှာအာဟုရရီပဲပြီးတော့ဒုက္ခမျိုးစုံတွေ့လာပြီဆိုရင်စိတ်ညစ်နေလို့ဖြစ်ပါမလားဖြစ်ပါဘူးဘယ်ဖြစ်မလဲနော်စိတ်ညစ်နေလို့မဖြစ်ဘူးစီပါရေးရနေကြလို့ပဲဖြစ်စေလူမှုရေးရနေကြလို့ပဲဖြစ်စေအကြောင်းတစ်စုံတရားကြောင့်ကို့မှာဒုက္ခမျိုးစုံတွေ့လို့ပဲဖြစ်စေဒုက္ခတစ်စုံတရားတွေ့လာပြီဆိုရင်ထိုင်စိတ်ညစ်ထိုင်ပြီးငြိမ်နေလို့ငြေးနေလို့ကို့မှာဒီစိတ်ညစ်စရာတွေကကျော်လွန်နိုင်ပါမလားပဲကြောလာနေမယ်အဲ့ဒီတော့ဘာလို့လဲကိုပြုတ်ခဲ့တဲ့ကုသိုလ်ကိုပြန်အားကိုဟုတ်တယ်မလားကိုပြုတ်ခဲ့တဲ့ကုသိုလ်ကိုပြန်သတိရငါဘယ်တော့ကုသိုလ်ပြုလာတာလဲဘယ်တော့လှူဒါန်းတယ်ငါလှူဒါန်းတာလဲငါမှဘယ်လိုသီလတွေစောင့်တည်ထားလဲဘုဘုသီလတွေစောင့်တည်ထားလဲစသည်ဖြင့်သီလစောင့်တည်တဲ့အခါမှာဟုတ်တယ်သီလကိုမကျုံးမပေါက်ငါဘယ်လိုကာကွယ်စောင့်ရှောက်လာခဲ့တာပဲဟောရှင်းတာဒီမှာငါဘယ်လိုတရားထိုင်ခဲ့တာပဲတရားတော်ကလည်းကျိုးကျိုးစားစားအားထုတ်ခဲ့တာပဲအဲ့ဒီပြုလုပ်ခဲ့တဲ့ကုသိုလ်တွေကငါ့ကိုကယ်တင်ပါစေနော်ငါ့ကိုအောင်မြင်အောင်ကူညီပေးပါစသဖြင့်မလုပ်ရဘူးလေသစ္စာဆိုဟုတ်တယ်မလားအဲ့ဒီတော့သစ္စာဆိုရင်ဒီကုသိုလ်တွေကဒီတိုင်းနေမှာလားမနေဘူးကိုယ့်ဘက်ကလည်းကူညီပေးလိမ့်မယ်ကုသိုလ်ဆိုတာကတော့နန္တရားပဲနန္တရားဖြစ်ပြီးပြည့်သွားတာပဲဒါပေမဲ့အဲ့ဒီကုသိုလ်တရားကိုအသိမှတ်ပြုတဲ့လက်ကောင်းနဲ့မျက်တည်းမရှိဘူးလားရှိမိမိကုသိုလ်ပြုတဲ့လုံကမိမိကဒီတန်းနေတာလားမျှဝေတာလားအမျှဝေတဲ့သုံးသောတဘောခြင်းလေကောင်းသောနော်အတော်ဆောင်တာတောင်ဆောင်တာသမုဒ္ဒရာဆောင်တာအာဃာသုဇုယုံကဆုဘုံဆုနဲ့အိမ်ဆောင်တာကိုယ်ဆောင်တာအမျှဝေဘူးလားဝေအဲ့တော့ကုသိုလ်ပြုရင်မျှဝေရတယ်နော်ခေါင်းကြီးတို့ပြိဿတွေမှတ်တာဟုတ်လားကုသိုလ်ပြုပြီးဘာလို့ရတော့အမျှဝေရတယ်မြောက်ဝေရတယ်အနည်းဆုံးဆိုကြပါစို့တော်ရမှာတော့အလုပ်လုပ်ရင်းနဲ့မိမိကနေပြီးတော့အကုသိုလ်တစ်ခုပြုတယ်အနားမှာရှိတဲ့သစ်ပင်ဖြစ်ဖြစ်သစ်ပင်သောလက်တွေမြောက်ဝေပါ၏ဟလားတောင်းဆိုရင်လည်းတောင်းသောတာကိုမြောက်ဝေပါ၏တောဆိုရင်လည်းဘာလို့မလဲတောသောတာကိုမြောက်ဝေပါ၏သစ်ပင်ဆိုရင်လည်းသစ်ပင်သောတာကိုမြောက်ဝေပါ၏ဟလားတကယ်လို့၆လုံးမြောက်လို့မြစ်တို့သမောတာလို့ဆိုရင်လည်းမြစ်ဆောင်တဲ့တို့သမောတာဆောင်တဲ့တို့ကိုအမြဝေပါကြီးဝေရတယ်နော်အဲ့ဒီတော့မြဝေလိုက်ခြင်းအပြင်ကိုယ့်ရဲ့ကုသိုလ်ကိုသူတို့အတိမတ်ပြုသွားတယ်ဟုတ်လားအတိမတ်ပြုသွားတယ်အတိမတ်ပြုသွားတဲ့အခါတော့ကိုယ်ကလည်းရောက်တရားရမှာဘယ်နေရာပဲနေနေအိမ်မှာပဲနေနေတောမှာပဲသွားသွားအလုံးစုံကံကံဆောင်ရတဲ့ဖွင့်မှာပဲဖြစ်ဖြစ်အမြတအမြဲတဝေအဲ့ဒီတော့မြဲတဝေတဲ့အခါတော့အရိဏပေါင်းခြင်းမှာရှိတဲ့ပုဂ္ဂိုလ်တွေကကိုယ့်ရဲ့ကုသိုလ်ကိုအားလုံးနဲ့အတိမတ်ပြုတယ်ဟောဒီပုဂ္ဂိုလ်ကကုသိုလ်ပြုနေတဲ့ပုဂ္ဂိုလ်ပဲသူပြူရပြူရလည်းပဲသူရဲ့ကုသိုလ်ကောင်းမှုအဖို့ဆိုတို့ကိုမျှဝေနေတာပဲအတိမတ်ပြူတယ်အဲဒီလိုအန္တရာယ်ဒီဆုံးတရားပေါ်ပေါက်လာတဲ့အခါမျိုးကြတော့ကိုကဒါဒီလိုကုသိုလ်တွေပြုခဲ့တာပဲပြန်အာယုံပြူလိုက်နော်အာယုံပြူပြီးတော့အော်ဒီလိုကုသိုလ်ပြုပြီးတော့ငါအပြာတားပေးဝေခဲ့တာပဲအဲ့ဒီနာကောင်းနတ်မြတ်တွေကငါ့ကိုလာကဲတယ်မှာဒီတိုင်းကြည့်မနေပါနဲ့နော်အဲဒီလိုမျှဝေမယ်ဆိုလို့ရှိရင်အဲ့ဒီနာကောင်းနတ်မြတ်တွေကဒီတိုင်းကြည့်နေမလားမကြည့်ဘူးကိုယ်ကလာကဲတင်လိုက်ပဲဟုတ်လားအခုလည်းမြတ်စွာဘုရားဘုရားတော်ကြည့်တယ်နော်သူ့မှာအာဟုတရားဘာမှမရှိဘူးအနာမှာလူတယောက်မှမရှိဘူးဟုတ်လားလူတယောက်မှအပေါ်တဲ့ဟဲ့တယောက်မှမရှိဘူးမောကလည်းချုပ်တော့မယ်နေကလည်းဝင်တော့သောတာရဏမြတ်သမားတယောက်လာတယ်တွေ့လိုက်တယ်ရက်ကလေးတွေထုတ်ခံလိုက်တယ်ယထာသမားကလည်းသွားပြီသူခရီးသူဆက်သွားပြီရွာထဲရောက်တော့မရှိတော့လှအောင်လို့လည်းဘယ်သူမှမကြားရပါမို့ဘူးခေါ်လို့လည်းဘယ်သူမှလာမှာမဟုတ်ဘူးအဲဒီတော့ကိုပြုတ်ထားတဲ့အကုသိုလ်ကိုအတိတ်ခံရုံမှတပါဘာလို့လို့ရလဲဘာမှလို့လို့မရဘူးအဲဒါကြောင့်ငါပြုတ်ခဲ့တဲ့ကုသိုလ်တွေဒါဒါနာကုသိုလ်တွေပြုတ်ခဲ့တဲ့အတူတန်းကြီးပြီးခဲ့တဲ့သီလကုသိုလ်တွေပြုတ်ခဲ့တယ်အဲဒီပြုတ်ခဲ့တဲ့ကုသိုလ်ကောင်းမှုငါပြုတ်တိုင်းပြုတ်တိုင်းအမြဲတမ်းငါရည်စဲချခဲ့တယ်ရည်စဲသုံးချပြီးတော့ဟောဒီပထဝီမြေကြီးပေါ်မှာငါချင်းကြည်စက်တော့ချပြီးတော့ရေကလေးတွေအများအားလောက်ပြီးမှအမြန်တက်ပြေးဝင်ခဲ့တာမြေဆောင်နဲ့ကတကဝမြေဆောင်နဲ့တကဝနော်မြန်တက်တက်ပြေးဝင်ခဲ့တယ်အခုအဲ့ဒီနမြတ်နာကောလာပေါ့တွေကကြည်မလီပါနဲ့ဟုတ်လားဆိုတော့မြေကြီးကတက်သွေးပြူတဲ့ကုသိုလ်ကောင်းမှုကိုတက်တယ်ပြူတဲ့နေနဲ့တခါနဲ့တခါနဲ့တုံဟိပြီးတော့နော်မြေကလေးစုပ်တယ်လို့ပေါ့လေအဲ့ဒီတော့တုံဟိပြီးတော့တခါနဲ့မြေကအမျိုးမျိုးပေါက်ပြပြလိုက်တာ မနမင်းကြောက်လန့်တဲ့ခါလေးထွက်ပြေးသွားထွက်ပြေးသွားတော့ပဲဒေဝပုဒ္ဓမှန်ကိုအောင်မြင်တယ်လို့ဒီလိုခေါ်တာမနမင်းဉာဏ်ကိုအောင်မြင်လိုက်တယ်အဲဒီလိုဉာဏ်ကိုအောင်မြင်လိုက်တဲ့အချိန်ကျတော့ဘယ်နှနာရီလောက်ဖြစ်သွားပြီလဲဆိုတော့6နာရီလောက်5နာရီပဲ6နာရီလောက်ဖြစ်သွားပြီပေါ့အလင်းရောင်လေးမပြောင်းတပြောင်းပြောင်းလို့ကမှဖြစ်သွားပြီအဲ့ဒီအချိန်မှာမလုပ်လဲဆိုတော့တရားထိုင်စောစောကလည်းထိုင်နေတာပါပဲမန္တလာတော့ရှက်လို့သူ့ရဲ့လုပ်ငန်းစဉ်ပြတ်သွားတယ်အခုပြန်ပြီးတော့သူတရားထိုင်အဲ့လိုတရားထိုင်နေတဲ့အခါကျတော့ပထမဆုံးတရားထုတ်ခဲ့တော့ဘုန်းကြီးတို့ပြိတ္တ6နှစ်တိုင်တဲ့ဘုရုဝေလာဒေါ်နာမှာတရားထုတ်ခဲ့တာဘာတရားတွေအထုတ်ခဲ့တယ်လဲမင်းရင်ဘာလို့ပြောသမထတရားတွေအထုတ်ခဲ့တာနော်ဘာတရားတွေအထုတ်ခဲ့လဲသမထတရားတွေအထုတ်ခဲ့တာဝိပဿနာမဟုတ်သေးဘူးနော်ဘုရုဝေလာဒေါ်နာမှာ6နှစ်တိုင်တဲ့တရားထုတ်ခဲ့တာဝိပဿနာတရားတွေဟုတ်ပြီလားမဟုတ်သေးဘူးဝိပဿနာတရားမဖြစ်သေးဘူးသမထတရားပဲရှိသေးတယ်ဟုတ်လားသမထတရားပဲရှိသေးတယ်အဲဒီသမထတရားတွေအားထုတ်လာခဲ့တဲ့အခါကျတော့ဒီနေရာကျတော့လည်းပဲသူအားထုတ်လာခဲ့တဲ့သမထတရားကိုပဲပြန်ပြီးအားထုတ်တာပေါ့အားထုတ်တဲ့အခါကျတော့ထူးထူးခြားခြားပညာနဲ့ရတယ်ဆိုတော့ပုပ္ပိနိဝါသနုဒတိဉာဏ်ကိုရတယ်ဟုတ်လားပုပ္ပိနိဝါသနုဒတိဉာဏ်ဆိုတော့ပါဠိလိုဖြစ်နေတာပေါ့မြန်မာလိုပြန်လိုက်မယ်ဆိုရင်ပုပ်ပေကရှေးနော်ပုပ်ပေကရှေးနိဝါဒကနေခဲ့ဘူးတာဖြစ်ခဲ့ဘူးတာအနုတ္တိဆိုတာကတတိယဒါပြောတာနော်ရှေးတော့ကဖြစ်ခဲ့ဘူးတဲ့ဘဝလေးကိုအကုန်လုံးပြန်တတိယတခါလဲရုပ်ရှင်ထဲမှာကြည့်ရတယ်ဟုတ်လားရုပ်ရှင်ထဲမှာကြည့်ရတယ်ရိတ်ကနေရိတ်ကနေရိတ်ကနေအကုန်လုံးပြန်သူတတိယဒီဘွားကဆက်ကြပါစို့ဖျားဖြစ်တဲ့ဘွားမှာတိတ္တတမင်းသားဖြစ်သလိုအရင်ဘွားကဒုတိယတန်ပြည်မှာဖြစ်တဲ့ဟိုဘွားကဝေဒန္တရာအဟိုဘွားကသုံးနာသားမဟိုဘွားကသန္ဓကုမာရစသည်ဖြင့်ဒီဘွားပြီးတော့သူပြောင်းပြေးနေတာတော့သူရဲ့ရှင်းဘွားတွေအကုန်ပြောင်းပြေးနေအဲဒီတော့ရှင်းဘွားတွေကိုအကုန်ပြန်သိတဲ့အကုန်ပြန်ပြီးတော့ဉာဏ်ထဲမှာမြင်တဲ့ဉာဏ်ကိုဘာညာလို့ခေါ်လဲပုပ္ပိနိဝါသသောတတိဉာဏ်ဟုတ်လားအဲ့တော့ဘုန်းကြီးတို့ဒီကိမာလေးပဲတချို့တွေရတတ်ပါလေတမထလုံးလုံးကဲကဲအားထုတ်လို့ရှိရင်အဲ့ဒီဉာဏ်မျိုးတွေရတတ်ပါလေဘုန်းကြီးတို့ပရိသတ်တွေကြားဖို့မှာပေါ့ဖားအောင်တော်ရဆိုတာလေတော့ကြားဖို့လေတော့တန်လျင်မာလည်းရှိတယ်ဟုတ်လားတန်လျင်မာလည်းရှိတယ်ဟိုဘက်မုတ်ပြင်းနယ်ဘက်မှာလည်းရှိတယ်ပေါ့ဟုတ်လားအဲ့ဒီတော့ဖားအောင်တော်ရဆိုတာသမထကိုသိသိချင်ချင်အားထုတ်တယ်အဲ့တော့သမထကိုတည်တည်ချာချာလုပ်တဲ့အခါကျတော့အရင်ဘဝတွေကကုန်ပြန်မြင်တယ်နော်တချို့ဆိုရင်တဘဝမြင်တယ်တချို့နှစ်ဘဝသုံးဘဝလေးဘဝငါးဘဝခေါင်းဘဝအဲ့ဒီလိုပြန်မြင်တာအဲ့ဒီလိုပြန်မြင်တဲ့အခါကျတော့ဟာအရင်ဘဝကယောက်ျားဖြစ်ခဲ့တယ်မိန်းမဖြစ်ခဲ့တယ်အရင်ဘဝကမိန်းမဖြစ်ပြီးတော့ဒီဘဝမှာယောက်ျားလာဖြစ်တယ်အရင်ဘဝကယောက်ျားဖြစ်ပြီးတော့ဒီဘဝမှာမိန်းမလာဖြစ်တယ်အရင်ဘဝကဘယ်လိုကုသိုလ်ပြုခဲ့လို့ဒီမှာဘယ်လိုကျိုးပေးတယ်အရင်ဘဝကဘယ်လိုအကုသိုလ်ပြုခဲ့လို့ဒီမှာဘလို့ကျိုးနေတာဖြစ်တယ်ပြန်ပြီးတော့သူမြင်တယ်တဖောက်တော်ရမှာအထောက်ခုတဲ့ယောဂီတွေတော်များများမြင်ပါတယ်ဒါခေါင်းကြီးတို့မဟုတ်တရားစကားမှာတော့ဒီလိုမြင်တဲ့ယောဂီမရှိဘူးဘာဖြစ်လို့လဲဆိုတော့မဟုတ်တရားဘွဲကသမထကိုအဓိကမထားဘူးဘာကိုအဓိကထားလဲဝိပဿနာကိုအဓိကထားတာနော်အဲဒီတော့ခေါင်းကြီးတို့ပရိသတ်တွေကနေ့ခင်မှာကြားဘူးကြမှာပေါ့အကြအမြင်ဆိုတာလေဟုတ်တယ်မလားအကြာဉာဏ်ရတယ်အကြာဉာဏ်ရတယ်အဲဒီလိုတရားသောပုဂ္ဂိုလ်ရဲ့ဘဝတွေကိုနော်ကိုကမြင်တယ်အဲကိုမြတ်ကမှာပြောတဲ့စကားတွေကိုကိုကြားတယ်ဒါအကြာဉာဏ်ခေါ်တာပေါ့တချို့အရိလိုအကြာဉာဏ်ပေါက်နေတဲ့ပုဂ္ဂိုလ်တွေဒီသွားပြီးတော့ဗေဒမေတာတို့ဘာလို့ဒီလိုတော့သွားလို့ကြတာကိုအကြာအမြင်ရတယ်ဆိုတာသမထရဲ့တကောသမထရဲ့တတ္တိဝိပဿနာရတဲ့ကိုဟုတ်ရလားမဟုတ်ဘူးဝိပဿနာရတဲ့ကိုမဟုတ်ဘူးဝိပဿနာတရားလို့အထောက်တဲ့ပုဂ္ဂိုလ်ကနော်အကြာဉာဏ်မရဘူးသမထကြောင့်အကြာဉာဏ်ရတာအဲ့တော့ဝိပဿနာနဲ့အထောက်ရင်မရမယ် ကိုရမယ်။နိဗ္ဗာန်ရမယ်။အကြာမြင်ရတာကအပင်ကြီးလို့ခေါ်တယ်။နော်အပင်ကြီးလို့ခေါ်တယ်။အပင်ကြီးဆိုတာကတော့တေးချထူးခြားတဲ့ဉာဏ်တစ်ခု။တချို့တချို့ကြတော့ဘုန်းကြီးတို့စာရင်းပေတွေမှာရှိတာပေါ့လေ။ယဟန္တာဖြစ်သွားတာနဲ့အပင်ကြီးအလိုလိုရတာဒါလည်းရှိတာပေါ့လား။ယန္တာဖြစ်သွားတာနဲ့ဘာသမထပါတော့ခါရပါသွားတာကိုသမရတဲ့ဝိပဿနာနဲ့တွဲပြီးတော့အားကောင်းသွားတဲ့အခါကျတော့မဲ့ဖို့လည်းရတယ်အပင်ကြီးလည်းရတယ်တချို့တချို့ပုဂ္ဂိုလ်တွေကျတော့ဝိပဿနာသက်သက်အားထုတ်တဲ့ပုဂ္ဂိုလ်ကျတော့မဲ့ဖို့လို့ရတယ်အပင်ကြီးမရဘူးတချို့တချို့ယန္တာတွေကျတော့သမထကဝိပဿနာကိုလုံလုံကဲကဲအားထုတ်သွားတဲ့အခါကျတော့မဲ့ဖို့လည်းရတယ်အပင်ကြီးလည်းရတယ်ဟောဒီလိုလေးရှိတယ်တခြားတခြားပုံပေါ်လေးကြတော့တမထပဲလိုက်တယ်ဝိပဿနာပဲမလိုက်ဘူးဆိုရင်အပင်ကြီးတော့ရတယ်မဖြစ်ပါဘူး။ဟောပုံပေါ်မျိုးမျိုးရှိတာပြန်ပြောမယ်နော်။တခြားတခြားပုံပေါ်လေးကအပင်ကြီးရတယ်မဖြစ်ပါဘူး။တခြားတခြားကမဖြစ်ရတယ်အပင်ကြီးမရဘူး။တခြားကမဖြစ်လည်းရတယ်အပင်ကြီးလည်းရတယ်။အဲ့တော့တမာရီကိုတမာလောက်ပဲအနေထားမှာပဲထားပြီးတော့ဝိပဿနာဉာဏ်ကိုလုံလုံကဲကဲအားထုတ်တဲ့ပုံပေါ်ကပဲပေါ်ကြအပင်ကြီးမရနော်အဲဓမ္မထာနဲ့ဝိပဿနာနဲ့တွဲပြီးတော့လုံလုံကဲကဲအားထုတ်တဲ့ပုဂ္ဂိုလ်ကဓမ္မထာအဲပင်ကြီးလည်းရတယ်ပဲပေါ်လည်းရနော်အဲဓမ္မထာကိုပဲလုံလုံကဲကဲခလုံးပေါ့ပေါ့အားထုတ်တဲ့အပင်ဝိပဿနာကိုတမန်ကဆက်ကအားထုတ်တဲ့ပုဂ္ဂိုလ်ကြတာမဖြစ်တော့အပင်ကြီးရတယ်ဓမ္မထာမရအဲဒီတော့အခုလည်းဘာအားထုတ်ရကြတယ်သူတို့လည်းဝိပဿနာတော့ဘာတော့ဘာတော့ပဲဒါပေမဲ့ဓမ္မထာဘက်ကိုသိလုံခဲ့တဲ့ပုဂ္ဂိုလ်ကြီးဆိုတော့အပင်ကြီးရတော့အတော်မင်းမရကြတယ်အဲ့တော့အပင်ကြီးရတဲ့အခါတော့ရှင်ဘွားကငါဘာဖြစ်ခဲ့တယ်လူဖြစ်ခဲ့တယ်အာယောက်ျားဖြစ်ခဲ့တယ်မိန်းမဖြစ်ခဲ့တယ်အရှင်ဘွားကယောက်ျားဖြစ်ပါရတဲ့ဘယ်လိုအကုသို့စားကြောင့်ဒီဘွားမှလာပြီးတော့မိန်းမဖြစ်တယ်အရှင်ဘွားကမိန်းမဖြစ်ခဲ့ပြီးမှဘယ်လိုကုသို့စားကြောင့်ဒီဘွားမှလာပြီးတော့ယောက်ျားဖြစ်တယ်စသဖြင့်ပေါ့နော်အဲ့ဒါကိုအပင်ကြီးလို့ခေါ်တယ်အဲ့ဒီတော့မြတ်စွာဘုရားဒီအချိန်မှာသမထကိုလုံလုံခဲခဲအားထုတ်နေတဲ့အချိန်ကဖြစ်တော့နော်မဲ့ဖို့တော့ရပြီလားမင်းရင်မရသေးဘူးရပြီလားမဲ့ဖို့တော့မရသေးဘူးဒါပေမဲ့အပင်ကြီးတော့သူရသွားတယ်ပရမတော်ရတဲ့အပင်ကြီးကဩဘိနိဝါဒလုံတတိဆိုတဲ့အပင်ကြီးရှင်းတော့ကနေခဲ့ဘူးတဲ့ဖြစ်ခဲ့ဘူးတဲ့ဘဝတွေကိုပြန်ပြီးတော့ဆင်ញင်လို့ရတယ်နှလုံးသွင်းလို့ရတယ်စင်ញနှလုံးသွင်းလို့ရတဲ့အခါကျတော့ပြန်ပြီးတော့သူစဉ်းစားတာပေါ့လေတဘွားပြီးတဘွားတဘွားပြီးတဘွားစဉ်းစားလိုက်တာစဉ်းစားလိုက်တော့အဲဒီဘွားမရောက်ခင်ယင်ဘွားကဘာဖြစ်တယ်အရင်ဘွားကဘာဖြစ်တယ်ယင်ဘွားကဘာဖြစ်တယ်တဘွားပြီးတဘွားစဉ်းစားလိုက်တော့ဒီထဲမှာဘုရားဖန်ဆင်းတာတစ်ခုမှမပါဘူးပါမပါဘူးတော့သူကရမြင်တာကိုဟုတ်လားသူကရမြင်တော့သူမြင်ခဲ့တဲ့မြင်ချက်ထဲမှာဘလူပန်းတစုံတယောက်ကတကိုးရှိတဲ့ပုဂ္ဂိုလ်ကဖန်ဆင်းတာပါရလားမပါဘူးဘလူကမှဖန်ဆင်းတာဆိုတာမပါဘူးတဘွားပြီးတဘွားတဘွားပြီးတဘွားအကုန်ဆက်ပြီးတော့သွားနေတာပဲတွေ့ရတယ်ဖန်ဆင်းတာမတွေ့ရဟုတ်ပြီအဲ့ဒီတော့သူပြန်ကြည့်တယ်အဲ့ဒီဘွားတွေဘယ်ဘွားကစပြီးတော့ဖြစ်ခဲ့တာတော့ဆိုတော့သူပြန်ကြည့်တယ်ကြည့်တော့ဘွားတွေကသိများလုံးအားကြည့်တာကိုနော်ဘွားတွေကသိများလုံးအားကြည့်တယ်ပင်များလောကကြီးတဲ့အခါကျတော့ဘယ်ဘဝကစားခဲ့တယ်အစာဆုံးဘဝကဘာဖြစ်ခဲ့တယ်ဆိုတာကိုထင်နေရှားရှားသူမြင်ရလားမမြင်ဘူးထင်နေရှားရှားမမြင်ဘူးဘာဖြစ်လို့မမြင်တာလဲများလောကကြီးလို့ဟုတ်လားဥပမာဒီကနေဝိကုဏ္ဏကြီးအဝိကုဏ္ဏနေတဲ့နေရာကျမမြင်ဘူးလားမြင်နေတဲ့နေရာကျတော့မြင်ကွင်းကအကြီးကြီးပေါ့နော်သိဝေးသွားတဲ့အခါကျတော့မြင်ကွင်းကတဖြည်းဖြည်းနဲ့သိသိမသွားဘူးလားသိသိဝေးလို့တဲ့နေရာကျတော့မြင်ကွင်းကြောက်သွားပြီအဲ့ဒီလိုပါဟလားအခုလည်းပဲမြတ်စွာဘုရားတရားမပြည့်ခင်မှာသူရဲ့ပုံပင်နိဗ္ဗာန်တို့တိညာလည်းပြန်ကြည့်ကြည့်ကြည့်ရင်လည်းဘဝတဘဝပြီးတဘဝကြည့်ကြည့်ကြည့်ကြည့်ကြည့်သွားတယ်ပရမရှင်ဘုရားတွေတုန်းကတော့ပြီးပြီးပြင်းပြင်းမြင်ရတာပေါ့နောက်ဘဝတွေကတော့ပြီးပြီးပြင်းပြင်းမြင်ရတာသိဝေလုံးတဲ့အခါကျတော့ဘယ်ဘဝကစခဲ့တယ်ဆိုတာသူမသိတော့ဘူးနော်သူကြည့်လို့မရတော့အဲ့ဒီလိုကြည့်လို့မရတော့ဟုတ်ပြီနောက်တော့စဉ်းစားတယ်ဒီပုပ္ပဉ္စီဝါဒတော်သတိအပင်ကြီးစရာဒါမဲ့ပုံမှာမဟုတ်ပဲလေကိလေသာမကုန်ဘူးကိလေသာမကုန်ရင်နိဗ္ဗာန်မရဘူးဒါနိဗ္ဗာန်မဟုတ်ဘူးနိဗ္ဗာန်မဟုတ်ရင်ဒီအမြင်ဒီ
မှန်တဲ့နေမဟုတ်သေးဘူးဟုတ်လားမှန်တဲ့နေဟုတ်ရဲ့လားဒီလိုတော့ဘုန်းတော်ပြိဿတွေယနေ့ဆိုကြပါစို့တရားထုတ်တဲ့အကြံဉာဏ်လေးရတယ်တချို့တချို့လည်းပဲအဲ့ဒီအကြံဉာဏ်လောက်လဲတယ်ပဲတိတ်တည်ပြီးတော့ကိုယ့်ကိုယ်ကိုထင်ကြည့်နေတာတွေရှိတယ်ဟုတ်လားအာငါတည်းဟုတ်တာပဲငါအကြံဉာဏ်ရပြီအကျိုးကြတော့လည်းဘယ်လိုလဲဆိုတော့အာပဲဆရာတော်ကတော့အကြံဉာဏ်ရတယ်အဲ့ဒါအဲ့ဒီဆရာတော်ကမှတကယ်ယဟန္တာဘယ်ဒီလိုထင်တာဘို့နော်ဘုန်းတော်ပြိဿအကြမ်းမြင်ရတာလေယဟန္တာလည်းဘယ်နဲ့လဲဆိုင်ရမဆိုင်ဘူးနော်ယဟန္တာဖြစ်တဲ့အကြမ်းမြင်ရရလားအကြမ်းမြင်ရတဲ့လေယဟန္တာဟုတ်ရလားမဟုတ်ဘူးတချို့ကယဟန္တာလည်းဟုတ်တယ်အကြမ်းမြင်လည်းရတချို့ကယဟန္တာတော့ဟုတ်တယ်အကြမ်းမြင်မရတချို့ကအကြမ်းမြင်တော့ရတယ်ယဟန္တာမဟုတ်ဘူးတော့အဲ့ဒါတွေလည်းပဲခွဲခွဲခြားခြားသိဖို့တော့လိုတာပေါ့ဒီတော့ဟာငါနိဗ္ဗာန်မမြင်သေးဘူးငါရဲ့တဏ္ဍာမှာရှိတဲ့ပြိတ္တာတွေငါမတတ်နိုင်သေးဘူးဒီတော့ဟောရဉာဏ်ဟာကောင်းတော့ကောင်းတယ်ကောင်းပေမဲ့ငါလိုချင်တဲ့ဉာဏ်မဟုတ်ဘူးဒီဉာဏ်ကိုအာယုံမပြုတ်တော့မပြုတ်ဘဲနဲ့သူဆက်ပြီးတော့အာထုတ်အာထုတ်တဲ့အခါကျတော့နော်ဒုတိယကစင်တက်ပြီးတော့ရဉာဏ်တစ်ခုတက်ရအဲ့ဒီဉာဏ်ကဘာညာလဲဆိုဒိဗ္ဗစကုဉာဏ်။ဘာညာလဲလဲ
။
ဒိဗ္ဗစကုဉာဏ်။ဟုတ်လား။ဒိဗ္ဗစကုဉာဏ်။ဒိဗ္ဗစကုဉာဏ်ဆိုတော့လက်မျက်စိလိုပေါ့လေနော်။သူကြတော့ရိုးရိုးတန်းတန်းကြားမြင်နေမကတော့တစ်ခါတည်းတစ်လောကလုံးကအကုန်လုံးမြင်နိုင်တဲ့ဉာဏ်။ဟုတ်လား။အခုနောက်တော့ကပုပ္ပိဒိဗ္ဗသာလောကဉာဏ်ကသတ္တဝါရဲ့ခန္ဓာကိုမြင်တာမဟုတ်ဘူး။သတ္တဝါရဲ့ဖြစ်စဉ်ကိုမြင်တာမဟုတ်ဘူး။ကိုယ်ခန္ဓာကိုတစ်ခုတည်းကိုမြင်တာ။ဟုတ်လားကိုယ်ခန္ဓာကိုတခုတည်းကိုမြင်တာကိုယ်ဘဝတခုတည်းရဲ့ဖြစ်စဉ်ကိုမြင်တာနော်ကိုယ်ဘဝတခုတည်းရဲ့ဖြစ်စဉ်ကိုမြင်တာအခုဒိဗ္ဗစကုဉာဏ်ကြတော့ကိုယ်ဘဝတခုတည်းဟုတ်ရဲ့လားတတ္တဝါတွေအားလုံးရဲ့ဘဝတွေကိုမြင်သွားပြီဥမာဒီထဲမှာပရိသတ်တရားကျော်ရှိတယ်အဲ့ဒီတရားကျော်လုံးကိုအာယုတွေ့ကြည့်လဲတရားချင်းတရားချင်းတရားချင်းအာယုတွေ့ကြည့်လဲအာဘယ်ပုဂ္ဂိုလ်မှာစေတကဘယ်လိုရှိတယ်ဒီဘဝကလာတာဒီဘဝကုသိုလ်တွေရှိတယ်အကုသိုလ်တွေရှိတယ်။ဟောဒီကုသိုလ်ကြောင့်နောက်ဘဝပဲကိုသွားမယ်။အကုသိုလ်ကြောင့်နောက်ဘဝပဲကိုသွားမယ်စသဖြင့်။အဲဒီလိုတဝူးချင်းတဝူးချင်းတဝူးချင်းကိုလိုက်ပြီးတော့ကြည့်နိုင်တဲ့ဉာဏ်။အဲဒီဉာဏ်ကိုဘာဉာဏ်လို့ခေါ်လဲ။ဒိဗ္ဗစကုဉာဏ်။သူကပို့ပြီးတော့မကျက်ပြန်ဘူး။ပို့ပြီးဒီဘဝသာသုံးတဲ့ဉာဏ်ကကိုတရားထဲရဲ့ဖြစ်စဉ်။သိမကျက်ပြန်ဘူး။ဒီဘာသကုညာကြတော့ကိုတရားတွေဖြစ်စဉ်ဟောရလားမဟုတ်တော့ဘူးတတ္တဝါတွေအားလုံးရဖြစ်စဉ်သူမြင်တော့ပြီအားလုံးရဖြစ်စဉ်ကိုကြည့်လိုက်တော့လည်းပဲသူလိုကျင်တဲ့ဘက်ကိုဟောရလားမဟုတ်တော့ဟာဒါလည်းမဟုတ်သေးဘူးဒီတော့အဲ့ဒီညာကလည်းအာယုံမပြုတ်တော့အရင်ဘဝဖြစ်စဉ်တွေအကုန်လုံးပြန်ပြီးတော့ဘာတစ်ခုမှမကြည့်တော့မကြည့်တော့ဘယ်သူရခန္ဓာကိုယ်ကိုပဲပြန်ကြည့်เนาะပြန်ကြည့်လိုက်တဲ့အခါကျတော့ဘာနဲ့ပြန်ကြည့်ဉာဏ်နဲ့ပြန်ကြည့်ဉာဏ်နဲ့ပြန်ကြည့်တဲ့အခါကျတော့အခုနောက်ကပုပ္ပိနိဝါဒသောတိနဲ့ဒိဗ္ဗစကုမြင်တဲ့အမြင်ကဘဝတွေမြင်တာမလားဘာတွေမြင်တော့ဘဝတွေမြင်တော့အဲ့ဒီဘဝဆိုတာပညာလားပရမလားမင်းပညာဒါလည်းလေပုဂ္ဂိုလ်သတ္တဝါဆိုတဲ့ပညာဒါကိုမြင်တာပရမလားဘဝဆိုတာလည်းပညာနော်လူတရားဆိုတာလည
်း
နတ်ဆိုတာလည
်း
ဇမားဆိုတာလည
်း
ပညာပဲပညာကိုမြင်တာပညာကိုမြင်တော့ဒီမြင်တဲ့ကစိုက်ကြည့်နေလို့တော့လက်ကားမင်းနေမရမှာမဟုတ်ဘူးဒီတော့နေမရမှာမဟုတ်ဘူးဆိုတော့ဒီမြင်မျိုးသူမကြည့်တော့ပဲပရမတ်ကိုသူမြင်အောင်ကြည့်တာပရမတ်ဆိုတာဘာလဲဆိုတော့ရုပ်သဘောနဲ့နတ်သဘောပုံမှန်တာမဟုတ်တော့ဘူးနော်လူလည်းမဟုတ်တော့ဘူးနာလည်းမဟုတ်တော့ဘူးပြမလည်းမဟုတ်တော့ဘူးခွေးချင်းနဲ့တိရစ္ဆာန်လည်းမဟုတ်တော့ဘူးတတ္တဝါကဘာမှမပါဘူးအဲ့ဒီတတ္တဝါတွေကသဏ္ဍာန်မှာရှိတဲ့ဘာကိုပဲသူကြည့်လဲယုံနဲ့နာယုံနဲ့နာပဲကြည့်တော့တယ်ဥပမာပြကြပါစို့ဟောဒီထဲမှာလူပရိသတ်200ကျော်ရှိတယ်တူချင်းတူချင်းချင်းဟာဘလူကမျိုးသားဘလူကမျိုးသမီးဘလူကလူနဲ့ဘလူကလူကြီးသာတည်းအမျိုးမျိုးကွဲပြားမှုရှိဘူးလားရှိလားရှိတာပေါ့ဘလူကတော့နေပါရင်ကြားရှိတယ်ဘလူကတော့
ဟောမိုင်မဲတယ်ဘုရားကုသိုလ်တွေများတယ်ဘုရားကုသိုလ်တွေများတယ်ဒီလိုတော့ခွဲခြားနေပြင်းရနေနဲ့ခွဲခြားခွဲခြားလို့မဆုံးဘူးတယောက်နဲ့တယောက်နဲ့လည်းတွေ့ရလားမတွေ့ဘူးအနေထားရတယောက်နဲ့တယောက်ဘယ်တော့မှမတွေ့နိုင်ဘူးပရမအနေနဲ့ကြည့်လိုက်တဲ့အခါကျတော့တယောက်ကြည့်လိုက်တော့လည်းယုံတယ်နောက်တယောက်ကြည့်လိုက်တော့လည်းယုံတယ်နောက်တယောက်ကြည့်လိုက်တော့လည
်း
အာအားလုံးတစ်ခါလေလူ30 20 30 40 100 100 300 400ဘလောက်ပဲကြည့်ကြည့်ဘာပဲတွေ့တော့လဲကျုံတယ်ပဲတွေ့တော့လဲကျုံတယ်မှာတပါးတခြားဘာမှမတွေ့တော့ဟုတ်လားမိမိတဏ္ဍပြကြည့်တော့လဲဘာပဲတွေ့ကျုံတယ်ပဲတွေ့မယ်ဘာဒီမဲ့မတွေ့ဘူးအခုခန္ဓာကိုယ်ပြကြည့်လဲကျုံတယ်ပဲတွေ့မယ်အာနောက်တစ်ယောက်ဘာလို့ကြည့်ကြည့်လဲကျုံတယ်နောက်တစ်ယောက်ကိုကြည့်ကြည့်လဲကျုံတယ်အာနောက်တစ်ယောက်ကိုကြည့်ကြည့်လဲကျုံတယ်ဇမားရယာကိုကြည့်ကြည့်လဲကျုံတယ်ခွင့်ချက်ကတိစ္ဆာကိုကြည့်ကြည့်လဲဆိုတော့သူစိတ်ထဲမှာကောက်ချက်ချလိုက်ဟုတ်ပြီဒီအမြင်ကမှအမြင်မှန်အခုတော့ပုဂ္ဂိုလ်သတ္တဝါတွေမြင်သည်အမြင်မှန်ဟုတ်ရဲ့လားအခုဘယ်အမြင်ကမှအမြင်မှန်တော့ကျုံတယ်နာကျုံတယ်နာပဲရှိတယ်တခြားဘာမှမရှိဘူးအဲ့ဒီယောဂါကမြင်တဲ့အမြင်ကမှအမြင်မှန်ဟုတ်လားအမြင်မှန်ဆိုတော့အဲ့ဒီအမြင်ကိုသူဆက်ပြီးတော့ကြည့်တယ်အဲ့ဒီအမြင်ကိုသူဆက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ခုနကတည်းကကိုယ့်ရဲ့ဘဝကိုကြည့်ရင်ဒီဘဝကိုရောက်လာတယ်။အရင်ဘဝကဘာဖြစ်တော့ယင်ဘဝကဘာဖြစ်ခဲ့တယ်။အဲ့ဒီဘဝဖြစ်အောင်ဟိုးယင်ဘဝကဘာဖြစ်တော့အဟိုးယင်ဘဝကဘာဖြစ်ခဲ့တယ်။ဒီဘဝပြီးတော့သူပြန်စောစောတော့ကကြည့်ခဲ့ဘူးလည်းမလား။အခုအဲ့လိုမကြည့်တော့ဒီဘဝပြီးတော့တော့ကြည့်တော့ရှိတယ်ဒါပေမဲ့ပုံပုံလေးနဲ့သူမကြည့်တော့။ဘာနေလဲကြည့်လိုက်ရုပ်တန်လေးပဲကြည့်။အဲ့တော့ဒီဘဝမှာရုပ်တန်လေးရှိတယ်။အရင်ဘဝကဘယ်ရုပ်တန်လေးဖြစ်ခဲ့တော့ပြန်ကြည့်။နော်ဒီဘဝမှာယုံနာနေဖြစ်အောင်အရှင်ဘုရားကဘယ်လိုယုံနာကကျေစုပြုပေးတော့နော်အဲ့ဒီဒီဘဝကိုယုံနာနေဖြစ်အောင်လဲကိုယ်ဘဝကဘယ်ယုံနာတွေကကျေစုပြုပေးလိုက်တာလဲဘယ်ယုံနာတွေကကျေစုပြုပေးလိုက်တာလဲကြီးလိုက်တဲ့အခါကျတော့ဩအတိတ်ကာလတော့အကြောင်းရှိခဲ့မှုတည်းဟုတ်လားဗာတရားတွေရှိခဲ့မှုလဲအတိတ်ကာလတော့အကြောင်းတရားတွေရှိခဲ့မှုလို့ဒီဘဝမှာအကျိုးတရားတွေလာရနေတာဒီဘဝမှာဖြစ်ပေါ်နေတဲ့ယုံနာတွေဖြစ်ခြင်းလို့ဖြစ်တာမဟုတ်ဘူးဘုရားကမှလည်းပါခြင်းလို့ဖြစ်တာမဟုတ်ဘူးအာမတော်တဆလည်းပေါ်လာတာမဟုတ်ဘူးအရင်ဘဝကအကြောင်းတရားတွေကပြုပြင်ပြီးလို့ဒီဘဝမှာအကျိုးတရားတွေဖြစ်နေတာပဲဆိုတော့ကြောင်းကျိုးဆက်သွယ်မှုသဘောတရားတွေသဘောပေါက်သွားတယ်နော်အဲ့ဒီကြောင်းကျိုးဆက်သွယ်မှုသဘောတရားတွေဒီပါဠိလိုပါတယ်ပဋိစ္စသဘောပါဒါပဲမဟုတ်လားအဲ့တော့ပရိစ္ဆဝဘောကိုမြင်သွားတယ်နော်ဘယ်ချိန်မှမြင်သွားတော့ကြောင်းကျောဆက်တမှုကိုမြင်တယ်ကြောင်းကျောဆက်တမှုကိုမြင်တဲ့အချိန်မှာပရိစ္ဆဝဘောကဘောပေါက်သွားတာဟုတ်လားအဲ့တော့ဘုန်းကြီးတို့ပရိသတ်တွေလည်းပဲဒီနေ့ပရိစ္ဆဝဘောတရားကိုလေ့လာတယ်ဘာဖြစ်လို့ပရိစ္ဆဝဘောတရားလေ့လာလဲပရိစ္ဆဝဘောတရားတော့ဘောမပေါက်ရလူပဲနဲ့ပဲပြမှာပဲပုဂ္ဂိုလ်ပဲသတ္တဝါပဲယောက်ျားပဲမိန်းမပဲအဘလူကတော့နော်အာပစ္စည်းရှိတယ်ဘုရားကတော့ပစ္စည်းမရှိဘူးဘုရားကပညာတတ်တယ်ဘုရားကပညာမတတ်ဘူးစသဖြင့်လောကပညာနေတဲ့အမျိုးမျိုးကြောပြားမှုတွေရှိခွလားရှိပညာနေတဲ့အမျိုးမျိုးကြောပြားမှုတွေရှိတယ်သမ္မတ်ချက်ကတော့သမ္မတ်နေတယ်ဘလောက်ကသမ္မတ်တာပါဠိသမ္မတ်ချက်တွေမှန်လားမေးတော့သမ္မတ်ကိုကနေ့တထိုင်းပြင်မဲ့နောက်နေ့ဆေးရသားပြည်ဖြစ်တာပဲကနေ့ကျမ်းပါပြင်မဲ့နောက်နေ့မှာယောဂတွေပြည်ဖြစ်တာပဲဟုတ်တယ်မလားခမည်းတော်ကမရှိရလားမရှိဘူးအဲဘုရားပေးခဲ့တဲ့ဤတဲ့ပရိစ္ဆသမုပ္ပါဒ်ဤတဲ့ကြီးလိုက်တဲ့အခါကျတော့ဆင်းရဲတဲ့ဒိဋ္ဌိကတည်းကလည်းဘာပဲရှိတယ်ယုံနေတယ်ရှိတယ်ခန္ဓာအပြည့်တစ်ပါးလည
်း
ငါးပါးချမ်းသာတဲ့ဒိဋ္ဌိကတည်းကလည်းယုံနေခန္ဓာငါးပါးဒါပဲရှိတာနော်ခွေးကြတဲ့ပရိစ္ဆာတွေကြီးပြန်လို့လည်းဘာတွေ့မလဲယုံနေခန္ဓာငါးပါးဒါပဲတွေ့ယုံနာခန္ဓာ၅ပါးမှာတပါးတခြားပါရှိတော့အဲ့တော့ဒီနေ့ဖြစ်တဲ့ယုံနာခန္ဓာ၅ပါးပြီနော်ဒီနေ့ပေါ်တဲ့ယုံနာခန္ဓာ၅ပါးနဲ့မနေ့ကပေါ်တဲ့ယုံနာခန္ဓာ၅ပါးအတူတူပဲဟုတ်လားမနေ့ကပေါ်တဲ့ယုံနာခန္ဓာ၅ပါးဒီဒီနေ့ထိတော့ပါလာရလားဘယ်တော့ကပြတ်သွားလဲမနေ့ကမနေ့တော့ကပြတ်သွားတယ်ပြတ်ပြီပြတ်သွားကြတော့လည်းမနေ့တော့ကပေါ်ခဲ့ဘူးတဲ့ယုံနာနဲ့အခုပေါ်တဲ့ယုံနာနဲ့ပါပွားဘာမှမပါဘူးတို့တို့ပဲမနေ့တော့ကပေါ်တဲ့ယုံနာလဲဒါပဲယုတ်တရားမှန်သမျှဖောက်ပြန်တယ်တန်တရားမှန်သမျှသိဖောက်ပြန်မှဖောက်ပြန်တယ်မှန်သမျှယုတ်သိတယ်မှန်သမျှနာ ဖောက်ပြန်တယ်မှန်တယ်ဗျာလဲသိတယ်မှန်တယ်ဗျာကျုပ်ဒီပါသဘောရှိနာဒီပါသဘောရှိသိတတ်တဲ့သဘောရှိတယ်ပြောပြောရုပ်ဒီပါသဘောရှိနာဒီပါသဘောရှိသိတတ်တဲ့သဘောရှိတယ်အဲ့တော့ဖောက်ပြန်တာကယုတ်သိတာကနာဖောက်ပြန်တာကသိတာကမနေ့တော့ကပေါ်ခဲ့တာလေဒါပဲပေါ်လာရုပ်နဲ့ဒါနဲ့ပေါ်နေတာတွေလည်းပါတယ်နော်ကျုံးလိုက်တယ်အချိန်တိုင်းအချိန်တိုင်းမှာဖြစ်ပေါ်နေတဲ့တရားတွေဗာတရားတွေလည်းကျုံးလိုက်ကျုံးလိုက်တာဆိုတော့မနေ့တော့ကပေါ်ခဲ့တဲ့ယုံနာနဲ့ဒီနေ့ပေါ်ခဲ့တဲ့ယုံနာဟောမနေ့တော့ကပေါ်ခဲ့တဲ့ယုံနာသည်ဒီနေ့ပေါ်ခဲ့တဲ့ယုံနာလားဆိုတော့ဟုတ်တော့မဟုတ်ဘူးမဟုတ်ပေမဲ့လည်းမတူဘူးလားတူနေယုံတရားမှန်တယ်ဒီပုံစံတိုင်းပဲရှိတယ်တဏှာမှန်တယ်ဗျာလေဒီပုံစံတိုင်းပဲရှိတယ်မဖောက်ပြန်ဘူးယုတ်တရားမှန်တယ်ဗျာဒီပုံစံတဏှာမှန်တယ်ဗျာဒီပုံစံအဲ့ဒါကိုမဖောက်ပြန်ဘူးလို့ခေါ်တာနော်မဖောက်ပြန်တာဒီပရမတ္ထမဖောက်ပြန်လို့ဘယ်လိုလဲမကြက်ပါလေပရမတ္ထလို့နာမကြက်ဟုတ်လားပရမတ္ထပရမတ္ထဆိုတာဘယ်လိုသဘောတရားလဲမဖောက်ပြန်တဲ့ဘောတရားပရမတ္ထပရမတ္ထဆိုတာဘယ်လိုသဘောတရားပါလဲမဖောက်ပြန်တဲ့သဘောတရားမဖောက်ပြန်တဲ့ခြင်းကြောင့်သူကဘလို့လည်းမပြေမလဲပရမတ်ယောဂလည်းဖောက်ပြန်တာလည်းကလည်းဖောက်ပြန်တာအခုတော့ပြောတယ်ဖောက်ပြန်တာကယုတ်အခုကမဖောက်ပြန်တာကပရမတ်အော်သက္ကလောကြီးကတော့တွေးနေတယ်နော်အခုဖောက်ပြန်တယ်လို့ပြောတယ်အခုမဖောက်ပြန်ဘူးလို့ပြောတယ်အဲ့တော့ဖောက်ပြန်တာကဘလို့တော့မဖောက်ပြန်တာကဘလို့တော့နော်ဖောက်ပြန်တဲ့စကားကတစ်မျိုးပြီးတစ်မျိုးကြောင်းကြောင်းသွားတာလို့ပြောတယ်ပူရကနေသေးသွားတယ်။နာရကလည်းထောက်သွားတယ်။ထောင်ရကလည်းကျင့်သွားတယ်။ကျင့်ရကလည်းကြိုက်သွားတယ်။ဒါတွေကိုဘယ်လိုခေါ်လဲ။ဖောက်ပြန်တယ်။အဲ့တော့ဖောက်ပြန်တဲ့ဇာကတစ်မျိုးပြီးတစ်မျိုးပြောင်းပြောင်းပြောင်းပြောင်းသွားတယ်။တစ်မျိုးနဲ့နေတာမဟုတ်ဘူးတဲ့။တစ်မျိုးပြီးတစ်မျိုးပြောင်းပြောင်းသွားတာပါတဲ့။အဲ့ဒါကိုဘယ်လိုခေါ်လဲ။ဖောက်ပြန်တယ်လို့ခေါ်တာ။အခုမဖောက်ပြန်လို့ဇာကပြောတော့မနေတော့ကနာတာလည်းဒါပဲ။ခရင်နာတာလည်းဒီသဘောပဲ။သဘောချင်းမတူဘူးလားတို့လေ။အဲ့ဒါကိုမဖောက်ပြန်မှုခေါ်တာပြန်ပြောမယ်နော်နာရကနေကျင်နေကျင်ရကနေကြိုက်တယ်ကြိုက်ရကနေပူတယ်ပူရကနေအေးတယ်အဲ့ဒါကိုဘယ်လိုခေါ်လဲဖောက်ပြန်တာအဲ့ဒီဖောက်ပြန်တာကိုယုတ်ဒီလိုဆိုနာရကနေကျင်သွားတာလဲယုတ်ဘယ်လိုဖောက်ပြန်တာတော့ယုတ်ဖောက်ပြန်ကျင်ရကနေကြိုက်သွားတာလဲဘယ်လိုဖောက်ပြန်သွားတာလဲယုတ်ဖောက်ပြန်သွားတာကြိုက်ရကနေပူသွားတာလဲယုတ်ဖောက်ပြန်သွားတာပူရကနေအေးသွားတာလဲသူဘောင်းကြီးတို့ပြိဿတွေထိုင်နေတော့ခြေတော်ကမနာဘူးလားနာစောတော်တို့ကနာလားမနာရာကနေနာလားဘာဖြစ်လာတာလဲဟုတ်ပြန်လားဘာဖြစ်လာတာလဲအဲ့ဒါကိုဘယ်လိုပြောလဲယုတ်ဒီလိုဆိုယုတ်ဆိုတာခြေတော်ကိုပြောတာလားခြေတော်နဲ့မှရတဲ့နာတဲ့ဘောလေးကိုပြောတာခြေတော်ကြီးယုတ်လားပေါင်းကြီးယုတ်လားဒုကောင်းကြီးယုတ်လားဘာကယုတ်လဲနာရင်နာတဲ့ဘောလေးကယုတ်ကျင်ရင်ကျင်းတဲ့သဘောလေးတွေကြောက်ဖောက်ပြန်နာပြီးတော့ဖောက်ပြန်နေတာကျင်းပြီးတော့ဖောက်ပြန်နေတာကြိုက်ပြီးတော့ဖောက်ပြန်နေတာဒါရုပ်နော်အခုမဖောက်ပြန်လို့ဆိုတာကမနေ့တော့ကနာလာတယ်အခုနာလာတယ်နာလာရင်အတူတူပဲဟုတ်တယ်မလားနာတဲ့သဘောတွေအတူတူပဲသဘောသာနဲ့နာနေတာအဲ့တော့သမျိုးသားတယောက်စီရဲ့တဏှာမှာရှိတဲ့နာတဲ့သဘောနဲ့သမျိုးသမီးတယောက်ရဲ့တဏှာမှာရှိတဲ့နာတဲ့သဘောနဲ့ဘာကွာလဲအတူတူပဲအတူတူပဲ။အတူခန္ဓာကိုယ်မလို့ပို့ပြီးတော့နာပေးမယ်။သူ့ကြတော့လျှော့နာပေးမယ်။ဒီလိုကွဲပြားမှုရှိရလား။မရှိဘူး။ဓမ္မသာနဲ့နာတာ။ဟုတ်တော့မဟုတ်။ဘဝတဏ္ဍလောဘ၊လောဘဆိုတာလိုချင်တဲ့သဘောမရှိဘူးလားရှိ။ယောက်ျားရဲ့တဏ္ဍမှာရှိတဲ့လောဘကလည်းလိုချင်တာပဲ။မိန်းမရဲ့တဏ္ဍမှာရှိတဲ့လောဘကလည်းလိုချင်တာပဲ။လောဘပါလေဗျာဘယ်လိုသဘောရှိလဲ။လိုချင်တဲ့သဘောရှိတယ်။အတူရတဲ့တဏှာကြီးတဲ့လောဘကတော့မလိုချင်ဘူး။ငါတဏှာကြီးတဲ့လောဘကတော့လိုချင်တယ်။ဒီလိုဘလောင်းမလဲကြောင်းနေပါပဲရှိလား။အဲ့ဒါကိုမဖောက်ပြန်ဘူးလို့ခေါ်တာအဲ့ဒါပဲ။ဟုတ်လား။အဲ့တော့မဖောက်ပြန်တာကပရမတ်။ဖောက်ပြန်တာကယုံ။ကြံပြောသလား။ဟုတ်ပြီ။အဲ့တော့ဖောက်ပြန်တဲ့ယုတ်ကိုကျင်ရင်ကျင်တယ်။အဲ့ဒီဖောက်ပြန်တဲ့သဘောဒီပလင်းသူ့သဘောကိုမစွန့်လို့မဖောက်ပြန်တဲ့ပရမတ်ဖြစ်နေတာ။ဟုတ်လားအဲ့ပုဂ္ဂိုလ်ရဲ့သတ္တဝါတွေကခဏဆိုရင်တမျိုးမနဲ့ပြန်တမျိုးနော်အပူနဲ့တွေ့တော့ယောဂတမျိုးဖြစ်သွားတယ်အင်းနဲ့တွေ့တော့ယောဂတမျိုးဖြစ်သွားတယ်န လွန်ခဲ့တဲ့ဇနီးကယောဂတစ်မျိုးအခုယောဂတစ်မျိုးနောက်ဇနီးကျရင်ယောဂတစ်မျိုးမပြောင်းလဲဘူးလားပြောင်းလဲတာဒါပညာကပြောင်းလဲတယ်ပရမတ်ကမပြောင်းလဲဘူးငယ်ငယ်တုန်းကလည်းလောဘဖြစ်စိတ်ဖြစ်ရင်လိုချင်တာပဲငယ်ငယ်တုန်းကလည်းဒေါသစိတ်ဖြစ်ရင်ကြမ်းတမ်းတာပဲအခုလည်းဒေါသဖြစ်ရင်ကြမ်းတမ်းတာပဲဟုတ်လားအဲ့ဒါကြမ်းတမ်းတဲ့ဘက်ကိုဆွင့်ရလားအဲ့ဒါကပရမတ်ရဲ့မဖောက်ပြန်တဲ့ဘက်ဒီလိုမလားပညာကဖောက်ပြန်တယ်ပရမတ်ကမဖောက်ပြန်ဘူးအဲ့ဒီမဖောက်ပြန်တဲ့တော့ပရမတ်ကိုမမြင်ဘူးလားပြန်တော့အဲ့ဒီပရမတ်ကိုမြင်တော့မှပုဂ္ဂတ္တဝါမင်းနေပြောင်းပြီးတော့အားလုံးကရုပ်သဘောနဲ့သဘောပရမတ်သဘောတရားပါပဲလို့တရားစားတဲ့မြင်လိုက်တော့အမြင်မှရပါပြီဟုတ်လားဘာရပါလဲအမြင်မှရပါအမြင်မှကဘယ်လိုတော့ရုပ်နဲ့ရုပ်ကလည်းအကြောင်းကြောင့်ဖြစ်တဲ့အကျိုးဒါကလည်းအကြောင်းကြောင့်ဖြစ်တဲ့အကျိုးအကြောင်းကြောင့်ဖြစ်တဲ့အကျိုးမို့လို့ဘယ်လိုနာမည်ပေးမလဲပဋိစ္စသမုပ္ပါဒ်လို့နာမည်ပေးမယ်ဒါကြောင့်မို့လို့ပဋိစ္စသမုပ္ပါဒ်ကဘာပဲလဲအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားဒီပဋိစ္စသမုပ္ပါဒ်ပြန်ပြောပါဦးဒီကျန်တာကတော့နောက်လေးမှဆက်ပြောမယ်ဒီနေ့တော့ဒါရစီလို့ပြောကြအောင်ဆရာတို့ခေါ်ပါအေးကျောင်းမှာချမ်းသာစွာဖြစ်မြတ်စွာဘုရားရှင်သံဃာတော်များကြီးကိုနေလာတဲ့ဘက်တင်နေအောင်ပြည့်စုံဆောင်ရှားထောက်ပံ့နိုင်သောသာသနာ့ပြုပို့ဖို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။